သာသနာတော်နှစ်2542ခုဂောဇာတက္ကရာ1360ခုနှစ်တကူလာဇန်၄ရက်နေ့နေ့လယ်တွင်မွန်ပြည်နယ်အကြိုက်တုံမြို့တောတိုက်တောင်ကျောင်းတိုင်း၌၄ချိန်မြောက်ကျင်းပအပ်သောကျေးဇူးတော်ရှင်တောင်သောဓမ္မတုတ္တဆရာတော်ဘုရားကြီး၏ဓမ္မနုဘသနာတတိပဒံကိုနိယစကံတရားအလုပ်ပေးပွဲ၌ဟောကြားအပ်သောရန်သူနှင့်သာပေါင်းနေသည်အလုပ်ပေးတရားတော်နာမည်ပါတယ်လေဒီကနေ့သက္ကတာဝကသံယုတ်ပါဠိတော်၌လာတော်အာတိဝီသောပမာသုတ်တံဖြင့်တန်စာဆွင့်၍ဟောကြားအပ်သောရန်သူနှင့်သာပေါင်းနေသည်ဆိုတဲ့အလုပ်ပေးတရားတော်ဟောကြားနာကြရအောင်ဒီတရားတော်ကိုမဟောကြားမနာကြသေးခင်တရားပိုင်ရှင်ဖြစ်တော်မူသောအစိမ့်တရားသုံးလောကတုဒ္ဒသဗ္ဗညုမြတ်စွာဘုရားကိုနမောတတဘုရားရှိခိုးဖြင့်ရှိခိုးကြည်ညိုကြရအောင်အာလုံသောယောဂီတော်ရှင်ပေါင်းတို့လက်အုပ်ချီမိုးပြီးတော့အာယုံပြုကာကြည်ညိုတရားပွားများကြပါနမောတတဘဂဝတော်ရာတော်တမ္မာတံဗုဒ္ဓတံနမောတတဘဂဝတော်ရာတော်တမ္မာတံဗုဒ္ဓတံနမောတတဘဂဝတော်ရာတော်တမ္မာတံဗုဒ္ဓတံဇိနာတေဝဗုဒ္ဓသတ္တိများဖြင့်မင်္ဂိုင်းကိုအောင်မြင်တော်မူပြီးသောယောဘဂဝါအကျဉ်ချွေပေါင်းတော်တခင်ရှင်တော်မြတ်ဗျာသည်တန္တရပင်္ဂတော်တန္တရတိဟုသောညွန်ပြောင်းမှနိမောဇာနံနိမြောက်ဒီနေကြကုန်သောလူနာပြမတ္တဝအနန္တမန္တမယတို့ကိုသမောတရဏတံကောင်းစွာဒုစေကေတယံကျူးငါကတ္တဝိညာရောပြုအပ်ကြည့်တော်ဆူတောင်းခြင်းရှိသည်ဖြစ်၍ဘောရိတံမာရေအရတမညံသဗ္ဗညုတညံဤနတံကိုရရရကြောင့်ဖြစ်သောပါရမီတော်သဟုတို့ကိုဘုရေတော်ပြည့်အမတန်နံရေကမှန်းလျက်ရှင်လန်းကြည်ပြုပေးခြင်းတော်မူခဲ့ပြီး၍ဘုရေတော်အသားမြေတုသွေးစုပင်လေရေပြင်ကျဲနှင့်မိုးကျဲမြလုံးပမာရှုံးအောင်အဆုံးမရှိကနန်းကြီးများတတိယရှိပြည့်ခြင်းတော်မူခဲ့ပြီး၍ဗုဒ္ဓဓမ္မေသစ္စာလေးပါးတရားသိမြင်ဘုရားရှင်ဖြစ်ကြောင်းဖြစ်သောတရားတော်တို့ကိုညာနေနာညာဖြင့်ကိုယ်တန်တော်ရှာမိတော်မူသည်ရှိသောဗောဓိမန္တံသဗ္ဗညုတာညာကြည်ယာမန်သည့်ဗောဓိမန္တံမြေဥကံသို့ပတ်တော်ရောက်တော်မူပြီး၍ဓမ္မမောဟလူနာပြမတ္တဝအနန္တမန္တမယတို့၏ညာပညာမျက်စိကိုကာကွယ်ပိတ်ဆို့တတ်သောအဝိဇ္ဇာတိဟုသောအမိုက်မောင်ကိုသာဓမ္မရံတိသူတော်ကောင်းတရားတိဟုသောရောင်ကြည်တော်တို့ဖြင့်ဟန္တဝပေပြည့်ဖြောင်းလွှင့်တော်မူပြီး၍ပင်ကဇံသနံဝိနည်းတတ္တဝတိဟုသောကြာကိုဘောရေတိသစ္စာလေးပါးမြတ်တရားကိုတင်ရှားမတွေ့သိစေတော်မူသောအပြင်ပွင့်စေတော်မူခဲ့ပါပေ၏အရဟတော1500ကိလေသာယံသူတို့မှဝေကွာတော်မူပါပေထသောအရဟတော1500ကိလေသာယံသူတို့ကိုလေးတန်းညံမဲ့စိန်တန်လျက်ဖြင့်ပေပြကုတ်တတ်တော်မူတတ်ပါပေထသောအရဟတော်ပဋိစ္စသမုပ္ပါချာယတို့မပြတ်လည်ရာတန္တရာစကြီးကိုကမ္မေခယိညံပသိမ့်ဖြင့်ရွယ်ချိန်မွလျက်ချိုးပြတ်တော်မူတတ်ပါပေထသောအရဟတောယမနန္တသုံးပုံသူတို့၏ဝဆင်းဥက္ကပူဇော်အထုကိုခံယူတော်မူတတ်ပါပေထသောအရဟတောယုံမညေချုမကံမူအကုသိုလ်ဟုသမယတို့ကိုပြုကျင့်ခြင်း၌ဗုဒ္ဓဟေပင်မင်းဗောဓိယင်္ဂပင်ပယ်ရှင်းဟေတုဘယ်တခုကိုမြာပြုကျင့်ပွဲရာစိတ်ပွဲရာအရာရှိတော်မူပါပေထသောသမ္မာသမ္ဗုဒ္ဓသမ္မပေါင်းမပြန်ပြန်ဘူးညံဖြင့်သေစာလေတံတရားမံကိုဝေဖန်ပိုင်းခြားတင်ကြပိုင်းပိုင်းကိုတော်တိုင်းသိမြင်တော်မူတတ်ပါပေထသောသတ္တဘဂဝါတော်ဘုံတော်၆ဆောင်တကုတ်ကုန်းနှင့်ပြည့်စုံကြော်ကြထိုရှင်တော်မြတ်ဘုရားအောင်မေဘုရားအယုံကိုလုံးထုံ၍ကြည်ုံကိုရောဘုရားတပည့်တော်ဤအမကံဘုရားအယုံကိုလုံးထုံ၍ကြည်ုံကိုရောတရားဟောတရားနာဖြစ်ကြတဲ့ဘုရားတပည့်တော်တို့ဤနမောကုဏ္ဏုံနှလုံးသုံးပါးပြောင်းပြော့မှန်ကိုလျှော့၍ကတော်မြတ်တို့ကိုယ်လို့လျက်ရှိခိုးခြင်းသည်အတုနည်းညာမစဲအမြဲမကွာမှန်စွာမသွေဖြစ်ပါစေသာမြတ်စွာဘုရားဣမိနာဗုဒ္ဓဗနာမိနာဤကဲ့သို့ဘုရားရှင်အားရှိခိုးအကြောင်းပြုသောပဏာမကုသိုလ်စေတနာကြောင့်မေမောင်သေးခင်အောင်ကျစ်တည်းအောင်မြန်မြော်ဘုရားတပည့်တော်ဤတေတုံမကံမောင်သေးခင်အောင်ကျစ်တည်းအောင်မြန်မြော်တင်တော်စဉ်ပရိသတ်အပေါင်းတို့ဤယတေစိတ္တတော်အကျင့်ကျန်တို့ရှိရတောင်းတသောကောင်းကျိုးချမ်းသာမင်္ဂလာချက်တည်းထွေထွေသည်ယတေသာတရားအကျင့်ကျန်တို့ရှိရတောင်းတအပ်သောအတိုင်း သမေဇတုထင်စွာမျက်မှောက်ဝင်လာရောက်၍ဖြောမောက်လျံကြီးအမြောက်ကြီးအောင်ကြီးပြေဆုံးပါစေတည်း။ဧကံသမယံဘဂဝတာဝတိယံဝိဟရတိဇေတာဝနေအနာတပိဋိကတာအာရမေဧကံသမယအခါရဘ၌ဘဂဝါဘုံတော်၆ဆုံးတကုတ်ကုန်နှင့်ပြည့်စုံကြောကြရှင်တော်မြတ်ဗျာသည်သာဝတိယသာဝတိမြို့နိ၌အနာတပိဏိကတာအနာတပိဏ္ဍတေကြီးဤအာရာမေနှလုံးမွေ့လျော်ပြောမွေ့ဝေယဖြစ်ပေသောဇေတဝနေဇေတွန်ခေါ်ရွှေချောင်းတော်၌ဝိဟရတိဣရိယာပဒမြတ်တရွှင်ပြုံးကားတရင်သုံးနေတော်မူခဲ့ပါပေတည်းအခါတပတ်သုံးတော်ကတ္တတပင်ညုမြတ်စွာဘုရားသာဝတိပြည်မွန်ဇေတွန်ရွှေချောင်းတော်မှာကိန်းအောင်ဝိလျောစံနေတော်မူခဲ့ပါသည်ထိုကဲ့သို့မြတ်စွာဘုရားရှင်သာဝတိမြို့ဇေတွန်ချောင်းတော်မှာတရင်သုံးနေတော်မူတဲ့အချိန်တကူသောညနေခြင်းမှာတောအုပ်အတိတိကနေပြီးတော့ထွက်လာကြတဲ့ယဟန်တော်ဒီတဲ့ဇေတွန်ချောင်းထဲမှာတရားဟောတဲ့ဓမ္မတပင်မန္တကြီးရှိတယ်အဲ့ဒီမန္တကြီးကိုညနေချမ်းအချိန်ရောက်ပြီဆိုရင်တောအုပ်ထဲမှာတနေ့ကုန်သွားပြီးတရားအားထုတ်နေကြတဲ့ယဟန်တော်တွေတချို့ကလည်းတစ်ပါးတည်းတချို့ကလည်းနှစ်ပါးတွဲတချို့ကလည်းသုံးပါးလေးပါးငါးပါးတွဲစီတွဲစီကိုနဲ့တင်းလျော်ရာတောအုပ်ကလေးတွေချင်းကပ်ပြီးတော့တရားအားထုတ်နေကြတဲ့ယဟန်တော်တွေအဲ့ဒီယဟန်တော်တွေတစ်ပါးပြီးတစ်ပါးတောအုပ်ထဲကနေပြီးတော့ငြိမ်သက်တဲ့အိန္ဒြေတွေနဲ့ကြွလာကြတယ်တဲ့။ဘာနဲ့တူလဲဆိုတော့တောအုပ်ထဲကယဟန်တော်တွေကြွလာတဲ့ပုံစံဟာတကယ်တော်တယ်မှာအလေးကရုပြည့်လောက်တဲ့အာကောင်မောင်းတန်ဆင်ပြောင်ကြီးတွေတရွေ့ရွေ့တရွေ့ရွေ့နဲ့ထွက်ခွာသွားကြတယ်လို့ပဲတောက်တဲ့ကနေပြီးတော့ရန်တော်တွေတပိတ်တင်ငန်းတွေပြင်းပြီးတော့တရွေ့ရွေ့တရွေ့ရွေ့နဲ့ဇွေတွန်ချောင်းတော်ဘက်ကိုထွက်ခွာလာကြညနေချမ်းအချိန်ရောက်ပြီဆိုတော့အဲ့ဒီရန်တော်တွေကညစွာဘုရားတရားဟောမဲ့ဓမ္မတပင်ရှိရာမန္တဘက်ကိုကြွားကြညစွာဘုရားရဲ့ရှေ့တော်မှာအလုံးထိုင်နေကြတယ်တဲ့အဲ့ဒီထိုင်နေကြတဲ့ယဟန်တော်တွေကညနေစည်းစာတရားပွဲမှာတရားနာကြမယ်။ညနေစည်းစာတရားပွဲတရားနာကြမယ်ဆိုတော့တို့ဘုရားဘာဟောပေးမလဲဆိုတဲ့ရည်ရွယ်ချက်ကလေးနဲ့ငန့်လင့်ပြီးတော့တရားနာဖို့ပြင်ဆင်နေကြတဲ့ယဟန်တော်တွေညစွာဘုရားကဓမ္မတနပလင်ဘောကိုကြွပြီးတော့ယဟန်တော်တွေရဲ့အတွင်းအစ္ဆတတန်တန်မှာဖြစ်ပေါ်နေတာတွေနဲ့ကန့်ညီအောင်ငါဘုရားတရားဟောမှာဖြစ်မယ်။ဒီယဟန်တော်တွေဟာဘယ်လိုယဟန်တော်မျိုးတွေလဲ။ဘုရားခင်ကျင်ကြည့်လိုက်တော့သူရှိမှတရားနာဖို့စောင့်ဆိုင်းနေကြတဲ့ယဟန်တော်တို့သည်ဒုက္ခလက္ခဏာကမ္မထံကိုကြီးပြန်းနေကြတဲ့ယဟန်တော်ဒီဘာကမ္မထံနေလဲအေးဒုက္ခလက္ခဏာကမ္မထံဟောဒီခန္ဓာကိုယ်ကြီးကိုဒုက္ခလို့မြင်အောင်ရှုနေကြတဲ့ကိုတော်ဒီတဲ့ဒုက္ခလို့မြင်အောင်ရှုနေကြတဲ့ကိုတော်ဒီဖြစ်နေတော့သူတို့နဲ့ကန့်ညီတဲ့တရားကိုငါဘုရားဟောမိအဲ့တော့သူတို့နဲ့ကန့်ညီတဲ့တရားဟောမယ်ဆိုပြီးတော့ပရိသတ်ကိုအမျိုးအစားခွဲကြည့်လိုက်တယ်ငါဘုရားတရားဟောပြီးတာနဲ့ဒီကိုယ်တော်တွေကြွတန်းဝင်နိုင်မှာလားမဝင်နိုင်ဘူးလားပရိသတ်ကိုမြတ်စွာဘုရားညံတော်ကိုရဲ့ဖြန့်ကြည့်လိုက်တဲ့အခါကျတော့အဲ့ဒီပရိသတ်က၄မျိုးရှိတယ်တဲ့တရားနာတဲ့ယဟန်ပရိသတ်ဘယ်နှမျိုးတယ်လဲ၄မျိုးပါဗျာနံပါတ်၁ပရိသတ်ကဩဃာတိတင်ညူပရိသတ်ဩဃာတိတင်ညူဆိုတာကအခုတရားဟောတရားဟောတဲ့အခါမှာဏိဒံလေးပြောပြီးတော့မာတိကာလောက်ပဲအကျယ်ဟောစရာမလိုဘူးအကျဉ်းလေးပဲပြောလိုက်ငါဒီနေ့ဒီတရားဟောမယ်ဒီလိုဒီလိုဒီတရားကိုဟောတော့မယ်ဆိုပြီးတော့အကျင့်ဥပမာလေးတော့ပဲဟောပေးလိုက်အဲ့ဒီဥပမာနဲ့ဆုံးရောယဟန္တာဖြစ်ကြမဲ့ယဟန်တော်ဒီတလောက်ထက်မြက်တဲ့ကိုတော်ဒီလည်းဒီပရိသတ်ထဲမှာပါနေတယ်နောက်တဲ့ပရိသတ်တစားကိုမြတ်စွာဘုရားညံတော်ကွန်ရဲ့ဖြန့်ကြည့်လိုက်ပြန်တဲ့အခါကျတော့အဲ့ဒီပရိသတ်ဒုတိယပရိသတ်တစားကဒီလိုအကျင့်ဥပမာလောက်ဟောယုံနေတော့ဟောဒီကိုတော်ဒီတရားသူရမှာမဟုတ်ဘူးဒီအကျင့်ဥပမာစကားကိုနားလည်အောင်အကျယ်ချက်ပြီးတော့သေသေးချာချာဝေဖန်ဟောမှဒုတိယပရိသတ်အစကတရားသူရကြလိမ့်မည်တရားဝဲကြီးအလုံးပြည့်စုံမှတရားသူရကြမယ်ယဟန္တာဖြစ်ကြမယ်ဆိုတဲ့ယဟန်တော်တွေကတအုပ်စုပရိသတ်ဘယ်နှအုပ်စုရှိသွားလဲအဲနောက်တတိယပရိသတ်တစားမြတ်စွာဘုရားညံတော်ထင်လာတယ်နေရဆိုတဲ့ပရိသတ်ဘာပရိသတ်တယ်လဲနေရပရိသတ်နေရပရိသတ်ဆိုတာကမြတ်စွာဘုရားအခုအကျင့်ဟောတယ်တရားသူမရဘူးအကျယ်ဟောပြီးသွားတယ်တရားသူမရဘူး အဲ့ဒီတရားတွေကိုတခါတည်းရအောင်အရကျက်မှတ်သင်ယူပြီးတော့မှအဲ့ဒီတရားလာတဲ့အတိုင်းတော့အရကျင့်ကပြီးတော့ကြာကြာနာနာကြိုးစားအားထုတ်အဲ့ဒီလိုအားထုတ်မှတရားသူရကြမဲ့ယဟန်တော်ပရိသတ်ကတစ်မျိုးဆိုပြီးတော့တရားသူရမဲ့ပရိသတ်က၃မျိုးနောက်ဆုံးပရိသတ်ကစားလဲဒီဗျံပရိသတ်ထဲမှာပါနေသေးတယ်ဗဒ္ဓပရမပုဂ္ဂိုလ်တဲ့ဘာပုဂ္ဂိုလ်တဲ့လဲအဲဗဒ္ဓပရမပုဂ္ဂိုလ်ဆိုတာကအကျင့်ဟောလဲတရားသူမရအကျယ်ဟောလဲတရားသူမရအကျယ်ရပင်ပြီးတော့ကျင့်အောင်အတ္တတာထက်သားမယ်ဒီတသက်မှာတော့ဘယ်နည်းနဲ့မှတရားသူမရဘူးဆိုတဲ့ပရိသတ်ကတစ်မျိုးယောဂီတွေအဲ့ဒီမျိုးပဲထက်ပါတခုခုတော့ပါမယ်အသက်ထမထက်ပါရှိတယ်အဲ့လိုပရိသတ်တွေအဲ့ဒါမြတ်စွာဘုရားကညံတော်ကွန်ရက်ဖြတ်ကြည့်လိုက်တော့သူ့တရားနာပရိသတ်က၄မျိုးတဲ့အဲ့ဒီ၄မျိုးမှာနောက်ဆုံးအမျိုးကအမအထင်မသေးနဲ့ဒီဘဝမှာဘယ်လိုအားထုတ်အားထုတ်အသက်တာထွက်မယ်သူတို့တရားသူမရနိုင်ဘူးဒါပေမဲ့သူတို့မှာဘာလေးရသွားလဲဆိုတော့အနာဂတဝါဒနာပဝိတ္တိအနာဂတနောင်ပွင့်လက်တန်သောဘုရားရှင်တဆူတဆူရဲ့သာသနာတော်၌ဝါဒနာဒီတရားတွေကိုကြိုးစားအားထုတ်ပြီးတော့ယဟန္တာဖြစ်အောင်လုပ်မယ်ဆိုတဲ့ဝါဒနာနောက်တော့ဘဝိတ္တိဧကံစင်စစ်ဖြစ်ပေလိမ့်မည်နောက်ဆုံးပရိသတ်ကသူကအထင်တော့မသေးနဲ့ဒီဘဝမှာဘယ်လိုအားထုတ်အားထုတ်ဘလောက်ပဲနာနာထူပူပြီးတော့ဘယ်လိုတွေပဲဖြစ်နေနေတရားသူကတော့မရနိုင်ဘူးဒါပေမဲ့လို့နောင်ပွင့်လက်တန်ဘုရားရှင်တဆူတဆူရဲ့လက်ထက်မှာတော့ဒီတရားတွေကိုအားထုတ်ပြီးတော့ဒီတရားတွေနာကြနာကြပြီးတော့အားထုတ်အားထုတ်ပြီးတော့နိဗ္ဗာန်ရောက်အောင်ယူမယ်ဆိုတဲ့ဝါဒနာလောက်တော့ဖြစ်သွားတယ်ဘာဖြစ်သွားလဲဝါဒနာဖြစ်သွားတယ်ဥဒိနယောဂီတွေကဘာဖြစ်မှာလဲဝါဒနာတော့မဖြစ်ဘူးဖြစ်မှာလားဖြစ်တယ်အခုဝါဒနာဖြစ်တယ်ဆိုတာကအထုံပါသွားတာတရားဆိုတာကအထုံမရှိဘဲနဲ့ရပါမလားမရပါဘူးအေးဝါဒနာဖြစ်တယ်ဆိုတာကအင်မတန်အရေးကြီးတယ်ဒါဟိုနည်းကသတိပေးတော့ကဥစဉ်ထက်ပြောခဲ့သေးတယ်ဟောဥစဉ်တို့ဂတဗ္ဗမြတ်စွာဘုရားလက်ထက်တုန်းကပုံနာကြီးနေမယားနှစ်ယောက်ရှိတယ်ဘယ်တော့မှတရားဝဲဆိုသူတို့မသွားဘူးအိမ်မှာပဲအမြင်နေတရားဝဲလည်းမသွားဘူးဆုံးလည်းထွက်မလောင်ဘူးဆိုတဲ့ပုံနာကြီးနေမယားအဲ့ဒီပုံနာကြီးနေမယားတနေ့တော့အိမ်မပြောဘူးည9နာရီ10နာရီအချိန်အဲ့အရှိဝရန္တာလေးမှာထွက်ပြီးတော့လင်မယားနှစ်ယောက်စကားပြောနေတဲ့အချိန်အရှိကလည်းရုပ်ရုပ်ရုပ်ရုပ်နဲ့ဆိုလူတစုဖြတ်သွားကြတယ်အဲ့ဒါတရားနာပရိသတ်တည်းတရားနာပရိသတ်တွေကကတ္တပဘုရားတန်ခါးနေတရားနာခဲ့ပြီးတော့အရှိကဖြတ်သွားရင်လည်းဘာပြောသွားလဲအဲ့ဒီကနေ့ကတ္တပဘုရားကရုပ်ကိုဟောတယ်နာမ်ကိုဟောတယ်ဒါရုပ်တဲ့ဒါနာမ်နဲ့ဒါရုပ်လို့ရှုရမယ်ဒါနာမ်လို့ရှုရမယ်တဲ့ဆိုပြီးတော့ကတ္တပဘုရားဟောတဲ့ရုပ်နဲ့နာမ်နှစ်မျိုးကိုပြောသွားကြတယ်တဲ့ဘာနဲ့ဘာပြောသွားတာလဲအခုယောဂီတို့ကပြောတဲ့ကြာလာကိုယ်တိုင်ရှုလားကိုယ်တိုင်ရှုပါဘုရားဒါဖြေတာကျွန်တော်တွေ့တယ်ကိုယ်တိုင်ရှုတယ်အဲ့ဒါရုပ်နဲ့နာမ်ကိုပြောတဲ့ကြာတာအဲ့ဒီလိုနဲ့ပြောတဲ့ကြားလိုက်တဲ့အခါကျတော့အိမ်ပေါ်မှာစကားပြောနေတဲ့ပုံနာလင်မယားကစဉ်းစားလိုက်တယ်ဟေ့အရှိမပြန်သွားတာဒါတရားနာပရိသတ်တွေဖခင်တင်းနဲ့ရုံနဲ့နံဟောတယ်တဲ့အဲ့ဒီလောက်ကလေးပဲသူတို့စိတ်ထဲမှာကြားလိုက်မှတ်လိုက်ရတယ်တဲ့အဲ့ဒီမှတ်လိုက်ကြားလိုက်ရတဲ့ဟာလေးကဝါဒနာဖြစ်သွားတယ်သူတို့စိတ်ထဲမှာအခုဘုရားတော့နောင်ဘယ်လိုဖခင်လက်ထက်ပြပြရအောင်ကျင့်မယ်ဆိုတော့စိတ်ကိုပေါ်သွားတာမျိုးမဟုတ်ဘူးစိတ်ထဲမှာမှတ်လိုက်တာဩဒီကနေ့ဖခင်ကရုံနဲ့နံဟောတယ်တဲ့ဒါလောက်ကလေးသိလိုက်ရတဲ့အသိနဲ့ဥဒ္ဒနုအခုဘောရမမြတ်စွာဘုရားလက်ထက်ကိုရောက်တဲ့အခါကျတော့ဘောရမမြတ်စွာဘုရားရဲ့သာသနာတွင်းမှာပင်ဆက်ကဒါရကပုံနာဆိုပြီးတော့ပုံနာကြီးလင်မယားနှစ်ယောက်ဖြစ်ပုံနာကြီးလင်မယားနှစ်ယောက်ဖြစ်တော့သူတို့မိစ္ဆာတိတ်ကြီးမျိုးဆက်ကမကုံကျင်ဘူးသုံးမလောင်းကျင်ဘူးမလှူကျင်ဘူးပေါ့အဲ့ဒီလိုနဲ့တနေ့မြတ်စွာဘုရားညံတော်ကွန်ရက်မှာပုံနာကြီးလင်မယားထင်လာတဲ့အခါကျတော့မြတ်စွာဘုရားကငါတရားသွားချေချွတ်မီချေချွတ်မယ်ဆိုပြီးတော့ဂျုံငနဲ့ဆိုမြတ်စွာဘုရားအိမ်ရှိကြွသွားပုံနာကြီးကအိမ်ရှိမျက်နှာသာဘက်ကိုကြောပေးပြီးတော့ထမင်းစားနေတာပုံလေးမကြီးကဘေးနားကနေပြီးတော့ရက်ခတ်ပေးနေတယ်အဲသူရဲ့ယောက်ျားပုံနာကြီးချမ်းချမ်းသာသာစားပါစေဆိုပြီးတော့ရက်ခတ်ပေးနေတဲ့အချိန်မှာမြတ်စွာဘုရားကအဲ့ချိန်မှာဗျာစုဆွံ့ရလိုက်တော့ပုံလေးမကြီးကလှည့်ကြည့်လိုက်တော့မြင်လိုက်တယ်ဒုက္ခပဲဆွံ့လာရရင်ဘယ်လိုလဲအဲဆွံ့လာရတော့ဒုက္ခပဲတဲ့သူကချက်ထတာဒီပုံနာကြီးအတွက်ပဲချက်ထတာပုံနာကြီးကလည်းမလှူရရင်မနေနိုင်ဘူးတဲ့စားနေတော့အလူကံပုဂ္ဂိုလ်ရောက်လာရင်စားစဲကိုတဝက်ခွဲလှူတဲ့ပုံနာကြီးအခုမြတ်စွာဘုရားကကြွလာပြီကျော်ပေးစားနေလို့သာတော်ရော့ရဲ့ပုံနာကြီးကမြင်သွားရင်တော့ငါတော့ထတ်ချက်ရတော့မှာပဲဆိုပြီးတော့ဒကမာကြီးကအဲ့ဒါဒုက္ခပဲတဲ့စိတ်ထဲမှာညှီးလိုက်တာစိတ်ထဲမှာညှီးပြီးတော့မြတ်စွာဘုရားကို "तू อ่ะလေသင်လေးနဲ့ပေါ့လေအခုဦးဇင်းတို့ဒကမာတွေအာယုံပြုတ်ကြည့်လိုက်ပါဟုတ်လားအတိတ်သထဗန္ဒီအတန်ထွက်လာရင်ဒီလိုထွက်မှာဓမ္မလိုပြောတော့ကတော်ဇွန်ပါဘုရားတဲ့အဲ့ဒါလောင်းလိုက်တာမြတ်စွာဘုရားကိုတက်တယ်ကြည့်ပြီးတော့ရက်တောင်ကလေးနဲ့လည်းသူ့ယောက်ျားမြင်မှာဆိုလို့ကွဲထား ကတော်ဆုံးပါဗျာလို့နှုတ်ခမ်းလေးလှုပ်ယုံလှုပ်ပြီးတော့လောင်းလိုက်တော့မြတ်စွာဘုရားကခေါင်းခါပြတယ်မတော်ဘူးဒုက္ခဒီလိုလူခံပုဂ္ဂိုလ်နဲ့လာတွေ့တော့မြတ်စွာဘုရားခေါင်းခါပြတယ်မတော်ဘူးဘာကြောင့်လဲဆိုတော့တရားဟောဖို့ခြေချုပ်ဖို့ကြွလာတာအဲ့ဒီပုဂ္ဂိုလ်တွေမဟောရမချင်းမြတ်စွာဘုရားဆိုတာဘယ်တော့မှမကြွဘူးအဲ့တော့ခေါင်းခါပြလိုက်တော့လောကတစ်ခုလုံးမှာအများဆုံးဘုရားကိုယ်တိုင်ခေါင်းခါပြတယ်ဆိုတာတသက်နဲ့တကူတစ်ခါမှမကြုံဘူးတော့ပုံနှင်းမကြီးမနေနိုင်ဘူးတဲ့တခုခုနဲ့ရည်ရောတယ်ပုံနှင်းမကြီးကြီးတော့ပုံနှကြီးကဩဒုက္ခပဲငါစားတာမြန်ကြည့်ရည်နေသလားပုံနှကြီးကလည်းသူ့ရည်တယ်ထင်အဲ့ဒီအချိန်မှာမြတ်စွာဘုရားကအဲ့ရှိကရက်နေရင်းနဲ့ရောင်ကြည်တော်6တွယ်လှုပ်ပေးတယ်တဲ့မြတ်စွာဘုရားကိုယ်တော်ကရောင်ကြည်တော်6တွယ်ကအိမ်မော်ကူပြေးဝင်သွားတော့ကျက်ကနဲ့ရောင်ကြည်တွေ့တဲ့ပုံသားကြီးကဒါဖျားဖြစ်မယ်ဆိုပြီးလက်ကြည့်လိုက်တော့မြတ်စွာဘုရားကလည်းတွေ့ရောအိမ်တော်ပင့်ပြီးတော့ဆုံးကပ်အရှင်ဘုရားတပည့်တော်စားနေစေဟောဒီဆွတ်တော်ပကံရဲ့တဝက်ကြံပါတဲ့လူခံမလားဆိုတော့မြတ်စွာဘုရားကအေးတို့ယဟန်ဒီမှာကောင်းတာရမှသူများမစားရသေးတာရမှအလူခံရမယ်ဆိုတာမရှိဘူးဘယ်ဟာလူလူယူပါတယ်ဆိုပြီးတော့အလူခံလိုက်ပြီးတဲ့အချိန်ကြတော့မှမြတ်စွာဘုရားကိုသူကလျှောက်တဲ့အရှင်ဘုရားယဟန်ဆိုတာဘယ်လိုပုဂ္ဂိုလ်မျိုးကိုခေါ်တာလဲတဲ့အဲ့ဒီလိုမေးလျှောက်တဲ့အခါကျမှမြတ်စွာဘုရားကသူတို့ကိုဘာတရားဟောမလဲကြည့်လိုက်တော့ညံတော်နဲ့ဖြတ်ခံနဲ့ကြည့်လိုက်တော့အတိတ်တုန်းကယုံနဲ့နံသူတို့ကြားဘူးထားတဲ့ယုံနံအကြောင်းဟောရင်သူတို့ကျွတ်မေးဆိုတာသိတော့သဗ္ဗတောနာမရူပသမိယတနတ္တိမမာယိတံအပတ္တာသာနာတောစတိပဝေဘိက္ခုတိဝုစတိပုံနာကြီးသဗ္ဗတောနာမရူပသမိယတနတ္တိမမာယိတံဖြစ်ဖြစ်သမျှယုံနံဓမ္မသင်္ခါရတရားနှစ်ပါးလုံးအပေါ်မှာငါငါဥစ္စာဆိုတဲ့ဇွလံမှုတဏမရှိတော့ဘူးဆိုရင်အတ္တသာနာတော်စတိယုံနံနှစ်ပါးသင်္ခါရတရားချုပ်ပြောက်သွားပါတော့လည်းပဲဆိုရင်ကြောင့်ကြတော့ကပရိဒေဝတွေမရှိတော့ဘူးဆိုရင်သတ္တပုဂ္ဂလတို့ပုဂ္ဂိုလ်မျိုးကိုဘိက္ခုတိတန္တရာဘေးလံမြေကိုမျောတွေးရှုတောင်းရန်ကောင်းဟူ၍ဘုဇတိမောချကိန်သည်မိန့်ဆိုအပ်ပါပေတတိမြတ်စွာဘုရားလည်းအဲ့ဒီကာတာဟောလိုက်ရောယုံနံနှစ်ပါးအကြောင်းကိုဟောတာယုံနံနှစ်ပါးရှိတဲ့အဲ့ဒီယုံနံနှစ်ပါးပေါ်မှာငါငါဥစ္စာတို့မစွဲနိုင်ရင်ယုံနံပြည့်စည်သွားပါတော့လည်းပဲစိုးရင်ပူဆွေးမှုမဖြစ်ရင်ယဟန်လို့ခေါ်တယ်လို့မြတ်စွာဘုရားရဲ့တရားနဲ့ဆုံးသွားရောပုံနာကြီးလင်မယားနှစ်ယောက်လုံးအနာဂံဖြစ်သွားတယ်တဲ့သုံးမဲ့သုံးဖို့ကိုတခါတည်းရပြီးတော့အနာဂံဖြစ်သွားတယ်အဲ့ဒါဘယ်ကောင်းမှုလဲဆိုတော့အတိတ်တုန်းကယုံနံတန်ကိုကြားခဲ့ရတဲ့ဝါဒနာကောင်းမှုလေးကြောင့်ဘာကောင်းမှုကြောင့်လဲ။ကြည့်ဦးဇင်းတို့ယောဂီတွေအခုဒီကနေ့ဟောမယ့်တရားက3ရက်ဟောမှာ2ရက်ဟောမှာလား။ဆက်နာနိုင်မှာမလား။နာနိုင်တာဖို့ပြေးမှပြေးလို့မရဘူး။သက္ကံဝင်တယ်။အဲ့တော့3ရက်ဟောမှာဆိုတော့3ရက်လုံးဘာရည်ရွယ်ချင်းနဲ့ဟောတာလေဆိုတော့ဒီတရားကိုဦးဇင်းတို့သေသေးချာချာကြည့်ပါလေ။ဒေသေချာချာကြည့်တော့အဲ့ဒီပရိသတ်လေးမျိုးတွေကနောက်ဆုံးဗဒ္ဓပရမပရိသတ်ကိုသွားတွေ့တယ်။အနာဂတေဝါဒနာဘဝေဘဝေတတိဖယားဟောတဲ့ပရိသတ်လေးမျိုးတွေမှနောက်ဆုံးဒီတသက်ဘယ်လိုချင်းချင်းအသက်သာထွက်မယ်တရားမရဘူးဆိုတဲ့ပရိသတ်ရှိတယ်။အခုငါဟောနေတဲ့ပရိသတ်တွေလည်းအဲ့ဒီလိုဖြစ်ချင်းဖြစ်မယ်။ဒါဥစဉ်တို့တွေးတယ်။တွေးလိုက်ပြီးတဲ့အခါကျတော့အဲ့ဒီတော့မြတ်စွာဘုရားကအဲ့ဒီပရိသတ်တွေပါတာမဟောဘူးလားဆိုတော့ဟောတာပဲ။ဘာရည်ရွယ်ချင်းနဲ့ဟောတာလဲ။အခုငါဘုရားရဲ့လက်ထက်တော်မှာတရားဓုမရပေမဲ့နောင်ပွင့်လက်ကံဘုရားရှင်တဆူလက်ထက်မှာတရားရအောင်ကျင့်မယ်ဒီတရားတွေနာပြီးကျင့်လိုက်လို့ရှိရင်နာတဲ့အဆုံးမှာပဲတရားဓုရနိုင်တဲ့ဝါဒနာလောက်တော့ပါသွားလိမ့်မယ်တဲ့အဲ့ဒီဝါဒနာဖြစ်ဖို့ရည်ရွယ်ခြင်းနဲ့ဘုရားရှင်ဟောတယ်ဝါဒနာဖြစ်ရောမကောင်းဘူးလားကောင်းလားကောင်းတာပေါ့ဒီဘဝမှာမရနိုင်တော့မှဒီဘဝကတင်လို့မီနောက်ဘဝမှာလူကြီးဖြစ်မယ်နတ်ကြီးဖြစ်မယ်တရားဓုရနိုင်တာပဲသောမောင်ရဲ့နောက်ပွက်လက်တံဘုရားရှင်တဆူတဆူရဲ့သာသနာမှာတရားထူးရနိုင်တာပဲတဲ့ဦးဇင်းတို့တရားကမာတွေကဒေဝရန်နဲ့တွေ့ကြရင်ဘသူကသေးချာလဲဒေဝရကသေးချာပြီအဲဦးဇင်းတို့ယောဂီတွေကဖြားရဲရမလားမရသေးဘူးဘသူမှမရသေးဘူးဒေဝရကရပြီဒါငရဲကပြန်လွတ်လာရင်ပိစေကဗုဒ္ဓအဖြစ်နဲ့ပရိနိဗ္ဗာန်ဆံဝင်ရလိမ့်မည်ဒီငရဲစင်းရဲ့အခုသူခံစားရတယ်ဒါပေမဲ့ကျင်းတယ်ကျွတ်တန်းဝင်တော့မဲ့ဖြားရဲသူကရပြီးသွားပြီသေချာတယ်ဦးဇင်းတို့ယောဂီတွေကသေချာမလားမသေးကြသေးဘူးဘသူမှမသေးကြဘူးအခုတရားဟောတဲ့ဥစဉ်ပြန်မေးကြည့်ပါလားဥစဉ်ရောသေးကြပါလားဆိုမသေးကြသေးဘသူမှမသေးကြဘူးဒါကြောင့်မလို့ဝါသနာပါဖို့အရေးကြီးတယ်တဲ့အဲ့ဒီဝါသနာလေးတော့ဖြစ်သွားရင်ဘယ်အချိန်မှသာသနာနဲ့စုံစုံဧကံမုတ်ချကြွတန်းဝင်နိုင်တဲ့အတွက်ကြောင့်မလို့ဗဒ္ဓပရမပုဂ္ဂိုလ်ဖြစ်စေအောင်တော့ဝါသနာပါသွားလည်းပဲကုသိုလ်ရတာမနည်းဘူးနောက်နောက်တန္တရာမဧကံမုတ်ချကြွတန်းဝင်နိုင်တယ်ဆိုတဲ့ရည်ရွယ်ချက်နဲ့ဥစဉ်တို့ဒကာဒကမတွေကိုလည်းမြတ်စွာဘုရားနှလုံးသွင်းတယ်လို့ပဲနှလုံးသွင်းပြီးတော့ဒီကနေ့ဒီတရားဟောကြားနာကြရအောင်နော် နဲ့ဒီတော့ဒီတရားတော်ကိုဦးဇင်းတို့ပါဠိဂါထာတွေပါဠိတော်ရွတ်ပြီးသွားတာတဲ့လင်္ကာလေးတွေနဲ့သွားအောင်လိုက်ဆိုကြည့်ကံမင်းတရားကံမင်းတရားလူခိုးသားကိုသုံးမဝွန်နောင်ဘဝထောင်၌လေးကောင်းတမွေနှင်းအပ်ပေ၏ကံမင်းတရားလူခိုးသားကိုသုံးမဝွန်နောင်ဘဝထောင်၌လေးကောင်းတမွေနှင်းအပ်ပေ၏ကံမင်းတရားလူခိုးသားကိုသုံးမဝွန်နောင်ဘဝထောင်၌လေးကောင်းတမွေနှင်းအပ်ပေ၏ဥဒ္ဒနဒီလင်္ကာလေးကဥပမာဥပမေယနှစ်မျိုးရောစပ်ပြီးတော့ရေးတဲ့လင်္ကာလေးခြေဥစ္စာဥပမာတက်တဲ့ထုတ်ကြည့်ရအောင်ကံမင်းတရားလူခိုးသားကိုသုံးမဝွန်နှောင်းဘဝထောင်၌လေးကောင်းတမွေနှင်းအပ်ပေ၏ဒီဥပမာစကားရမှာမင်းတရားလို့ခေါ်တဲ့ရှင်ဘုရင်ကြီးကတဦးရှိတယ်ခိုးသားလို့ခေါ်တဲ့ရှင်ဘုရင်ရဲ့အကျဉ်းသားကလည်းတဦးရှိတယ်ရှင်ဘုရင်ရဲ့အကျဉ်းသားရေဘယ်နှမျိုးလဲအဲကံမင်းတရားလူကိုယ်သားကိုသုံးမဝွန်းနောင်ဘဝထောင်၌ထောင်ကြီးကလည်းတခုရှိတယ်တဲ့ရှင်ဘုရင်ရဲ့အကျဉ်းသားရေထောင်ရဲ့လေးကောင်တမွေနှင်းအပ်ပေ၏မွေကြီးလေးကောင်ရေဥပမာဘယ်နှမျိုးလဲလေးမျိုးရှိတယ်တဲ့ရှင်ဘုရင်ကြီးတဦးကတိုင်းပြည်မှာတိုက်ပြီးတော့ခိုးဆိုးတိုက်ခိုက်တောင်းကျမ်းနေတဲ့လူတယောက်ကိုဖမ်းဆီးမိတော့ဒီလူဟာအကျဉ်းသားဖြစ်သွားပြီအဲ့ဒီအကျဉ်းသားဖြစ်သွားတဲ့လူတယောက်ကိုရှင်ဘုရင်ကြီးကထောင်ထဲကိုထည့်ထားတယ်ဘယ်ထည့်ထည့်ထားလဲအဲထောင်ထဲကိုထည့်ထားပြီးတော့သူကဘာခိုင်းလိုက်လဲဆိုတော့မွေကြီးလေးကောင်လှုပ်ကြွေးခိုင်းနေတဲ့ဘာလှုပ်ကြွေးခိုင်းလဲအဲမွေကြီးလေးကောင်ကိုလှုပ်ကြွေးခိုင်းနေဣမေတေအံဘောပုရိသသတ္တရောအာတိဝိသဩဃတေသဂောရဝိသအံဘောပုရိသအမောင်ယောက်ျားသတ္တရောလေးကောင်ကုံသောအာတိဝိသလင်းမြန်သောအသက်ရှိကုံသောဩဃတေသထက်သောအသက်ရှိကုံသောဂောရဝိသကျမ်းတန်သောအသက်ရှိကုံသောဣမေသတ္တရောဤမွေကြီးလေးကောင်တို့သည်တန်တေးရှိကြလေကုန်၏အမောင်အကျဉ်းသာဟောဒီမှာကြည်စမ်းမင်းနေတဲ့ထောင်ကြီးတဲကဟောဒီနေရာမှာကြည်လိုက်စမ်းဟောဒီမှာမွေကြီးလေးကောင်ရှိတယ်အာတိဝိတအစိတ်ကလည်းတိုက်လင်းနေကွာကြိုက်တာနဲ့တခါတည်းအစိတ်တက်တာပဲဩဃတေသတိုက်ပြီးတော့အစိတ်ကလည်းထက်မြက်တဲ့ပြင်းထန်နေဂောရဝိတတိုက်ပြီးတော့အစိတ်တက်ကျန်းနေအစိတ်ကြိုက်ခံရပြီဆိုလို့ရှိရင်တော့အစိတ်တက်မြန်လုံးလို့ဘယ်သူမှအသက်ရှင်လန်းဆိုတာမရှိဘူးအဲ့ဒီလောက်အစိတ်ပြင်းတဲ့ဟောဒီမှာကြည်စမ်းမွေကြီးလေးကောင်ရှိတယ်အဲ့ဒီမွေကြီးလေးကောင်ကိုငါနာမည်ပြောပြမယ်နံပါတ်1မွေကြီးမင်းကြည့်လိုက်အဲ့ဒါကတ္ထမူခမွေဘာမွေလဲလဲကတ္ထမူခဆိုတဲ့မွေကြီးဒီမွေကြီးကဒါပထမဆုံးမွေကြီးကိုသူလက်ညှိုးထိုးပြလိုက်တာဒီမွေကြီးကကတ္ထမူခမွေလို့ခေါ်တယ်အဲ့ဒီမွေကြိုက်ခံလိုက်ရပြီဆိုတာနဲ့တပြိုင်နက်တကောလုံးထင်းတုံးကြီးလို့တောင့်တင်းပြီးတော့မှဒေသွားတယ်ဦးဇင်းတို့ယောဂီတွေအခုခေတ်မှာလူတွေတချို့တွေအကျော်တွေအစ်စ်တွေအယိုးတွေကိုယ်မရဆတ်မရမရှိဘူးလားရှိလားရှိတယ်အဲ့ဒီလိုဖြစ်သွားတယ်တဲ့ဒီမွေကြီးကြိုက်ခံလိုက်ရလို့ရှိရင်ခါတယ်လဲကိုယ်မရဒုစစ်တွေလဲကိုယ်မရဇက်တယ်လဲငုံလို့မရသတိဖြင့်တကောလုံးထင်းချောင်းကြီးလို့တောင့်တင်းပြီးတော့မလုံတိုင်မရှားနိုင်ဖြစ်ပြီးပေသွားတယ်အဲ့ဒီမွေကကတ္တမူကမွေဒုတိယမွေကြီးတကောင်လက်ညှိုးထိုးပြပြီးဟောဒီမှာကြည့်လိုက်အောင်ဒီမွေကြီးကပူတိမူခမွေဘာမွေလဲလေအေးပူတိမူခမွေတဲ့အဲ့ဒီပူတိမူခမွေအကြိုက်ခံရလို့ရှိရင်အမက်လွန်နေတဲ့ပိန်နေသေးကြီးကအရေးတွေတသက်တသက်ယိုထွက်လာတယ်လို့ပဲမင်းတခန္ဓာကိုတကောလုံးပုတ်ပွားပြီးတော့အကြီးအရွယ်တွေအရေးတွေယိုပြီးတော့ဓာရကိုဘောက်ကနေဆင်းဆင်းဆင်းဆင်းလာပြီးတဖြည်းဖြည်းမဲပေသွားလိမ့်မယ်ဒီမွေကြီးကပူတိမူခမွေတဲ့နောက်တတိယမွေတကောင်ကိုသူကလက်ညှိုးထိုးပြီးတော့ပြလိုက်တယ်ဟောဒီမှာကြည့်လိုက်အောင်မွေကြီးတဲ့ကောင်အဲ့ဂိမူခမွေဘာမွေတဲ့လဲအဲ့ဂိမူခမွေလို့ခေါ်တဲ့ဒီမွေကြီးကသူကိုင်းလိုက်လို့ရှိရင်တကောလုံးဟောင်းကနေမိထတောက်တယ်လို့ပဲမိတဲ့လောင်တယ်လို့ပဲတကောလုံးမှာမိလောင်မှုတွေပေါက်လာပြီးတော့အေးဖယိုဖယက်ကျဲပွဲပြာတွေဖြစ်သွားတယ်လို့ပဲမင်းတကောလုံး၆ခန့်ပြာကြပြီးတော့သေသွားလိမ့်မယ်မီးလောင်ခံပြီးပေးရတဲ့လူလိုပဲမဲပေးလိမ့်မယ်။ဟောဒီမွေကြီးကအဲ့ဒီမူကမွေတဲ့။ဒါကဦးဇင်းတို့မြတ်စွာဘုရားလက်ထက်တုန်းကတကယ်ကိုပဲအဲ့ဒီမွေကြီးဟာမြတ်စွာဘုရားရဲ့တပည့်အရှင်သာရိပုတ္တရာရဲ့ညီဥပသေနမထေရကိုကြည့်ခဲ့ဘူးတဲ့။ဥပသေနမထေရဆိုတာကယဟန္တာအရှင်မြတ် တဲ့ကြောင့်လေးတစ်ခုတည်းမှာဒီကမ္မထံတရားအားထုတ်ထိုင်နေတဲ့အချိန်မော့ညာနာတော့ဖြစ်ပြီးသွားပြီကမ္မထံတိုင်းနှလုံးသွင်းနေတဲ့အချိန်မှာပဲခေါင်းမိုးကိုဖြတ်သွားလိုက်တယ်အဲ့ဒီမူကမွေနှကောင်မွေနှကောင်ဖြတ်သွားတဲ့အချိန်မှာနောက်ကလိုက်တဲ့မွေကရဆိုတကားတဲ့ခေါင်းမိုးတန်းပေါ်ကနေပြီးတော့ကိုယ်လုံးပေါ်ပြုတ်ကြတာဒါကြိုက်တာမဟုတ်သေးဘူးထိယုံမယ်မွေကောင်လုံးနဲ့လည်းဂျက်ကနဲ့ထိလိုက်ပေါ့အရှင်ဥပ္ပတေနမထေပြိလိုက်တယ်ငါကိုတော့အဲ့ဒီမူကမွေကြီးကျသွားပြီထိသွားပြီအကြိုက်ခံရတာမဟုတ်သေးဘူးဖြစ်သွားပြီဒီမွေဖြစ်ရင်တော့ငါတကူလုံးမီးလောင်တော့မှာပြီဒီတိုင်းနေလို့တော့မဖြစ်ဘူးဒီတိုင်းမှာမီးလောင်ရင်တော့ဟောဒီတဲချောင်းလေးပါမီးလောင်သွားလိမ့်မယ်နောက်တစ်ပါးသတင်းသုံးလို့မရပဲဖြစ်လိမ့်မယ်ငါအပြင်ထွက်မှဖြစ်မယ်ဆိုပြီးတော့တပည့်တွေကိုခေါ်သူ့ကိုယ်သူနဲ့အဋ္ဌံလိုက်တယ်ငါကန္နာကိုဟောဒီတဲအပြင်မရောက်မချင်းမီးမလောင်သေးတည်းအဋ္ဌံပြီးတော့မှတပည့်တွေခေါ်တပည့်တွေရောက်လာတော့မှတပည့်တို့ဟောဒီညောင်ဆောင်တဲ့တကွာငါကိုမထုတ်ကြငါအသားမင်းတို့နားမကင်ကြနေအဲ့ဒါညောင်ဆောင်နဲ့မထောက်သွားလိုက်တော့မှအပြင်လဲရောက်ရောကဲကဲမင်းတို့နောက်ဆုတ်ကြနောက်ဆုတ်ကြဆိုပြီးတော့တပည့်တွေကလက်အုပ်ကြည့်ပြီးနောက်ဆုတ်သွားတဲ့အချိန်မှာပဲဟောင်းငနဲ့ဆိုတကူလုံးမိထတောက်ပြီးတော့ပရိနိဗ္ဗာန်စံသွားပြီအဲ့ဒါအဲ့ကိမူကမွေဂိုက်တာမဟုတ်သေးဘူးချီလုံချီယုံသေးနဲ့ပဲဒီလောက်စိတ်ပြင်းထန်တာဒါကြောင့်မလို့အဲ့ဒီအဲ့ကိမူကမွေကပဲဂိုက်လိုက်ပြီးဆိုမှချင်းမင်းတကူလုံးမီးလောင်ပြီးတော့ပြာကျပြီးတော့သေသွားလိမ့်မယ်နောက်အော်ဒီမှာနောက်ဆုံးမွေကြီးတကောင်ကြည့်လိုက်စမ်းမွေကြီးတွေကလည်းအမောက်ကြီးတွေကိုထောင်းနေတာပဲပပင်းကြီးတွေခွတ်နေတာပဲအဲ့ဒီမွေကြီးနောက်ဆုံးမွေကြီးကိုထိုးပြလိုက်တယ်ဟောမွေကြီးကိုကြည့်အဲ့ဒီမွေကြီးကတတ္ထမူကမွေဘာမွေတဲ့လဲအဲတတ္ထမူကမွေဒီမွေကိုက်ရင်ဘာဖြစ်တယ်လဲဆိုတော့ဒီမွေကိုက်ခံလဲရတာနဲ့တကြိုင်နဲ့တကောလုံးအယိုးတွေအစ်စ်တွေတစားစီတစားစီပြုတ်ထွက်ပြီးတော့မိုးကြိုးမှန်ခံရတဲ့တင့်ငုတ်တို့ကြီးလိုပဲတဲ့တကောလုံးတစားစီတစားစီဖွာထွက်သွားနိုင်မင်းအဲ့ဒီနီးနဲ့သေသွားလိမ့်မယ်။ဒါကြောင့်မို့လို့အမောင်းမင်းအဲ့ဒီငွေကြီးလေးကောင်ကိုသေသေးချာချာကြည့်ထား။အဲ့ဒီငွေကြီးလေးကောင်နဲ့ပတ်သက်ပြီးတော့မင်းဘာလို့ပေးရမလဲဆိုရင်ကာလင်နာကာလံဟုတ်တာပေတတ်ပါ။ကာလင်နာကာလံယံပယံကဟုတ်တာပေတတ်ပါ။အိယံမနှိုးပေးရမေ။ငွေကြီးလေးကောင်ကိုယံပယံကအိယံမနှိုးပေးရမေ။ဘာလို့လဲလဲ။အိယံမနှိုးပေးရမေအလုံးတဲ့ကာလင်နာကာလနာပေတ္တပံကာလင်နာကာလယံပယံကနာပေတ္တပံရေချိုးပေးရမေအဲ့ရကနှိုးပြီလို့အဲ့ရကနှိုးပြီဆိုရင်အဲ့ဒီငွေကြီးလေးကောင်ကိုမင်းရေချိုးပေးရမေဒုတိယအလုံးကရေချိုးပေးရမေရှင်ဘယင်ကအကျဉ်းသားကိုကြာကြာနာနာမှားနေတယ်ကာလင်နာကာလံဘောဇေတ္တပံကာလင်နာကာလယံပယံကဘောဇေတ္တပံအစာကျွေးရမေယံပယံကဘာလို့ရမလဲအစာကျွေးရမယ်ရေချိုးပြီးတော့ငါထားတယ်ဆိုရင်မင်းအစာကျွေးပေးလိုက်ဒီမွေကြီးလေးကောင်ကိုနောက်တခါကျတော့ကာလင်နာကာလံတံဝတိတ္တပံကာလင်နာကာလံယံပယံကတံဝတိတ္တပံအစာကျွေးပြီးတော့ပြန်သိပ်ပေးရမေပြန်ပြီးတော့သိပ်ပေးရမေတဲ့နောက်ဆုံးအလုတ်ကဘာလုပ်လဲပြန်သိပ်ပေးရမေဒီတော့အလုတ်ဘယ်နှမျိုးတဲ့လဲ၄မျိုးအဲ့ရကနှိုးပေးရမေရေချိုးပေးရမယ်အစာကျွေးပေးရမယ်ပြန်သိပ်ပေးရမယ်အဲ့ဒီအလုံးလေးလို့ကိုမင်းကြေပြွန်စွာလုံးဆိုပြီးတော့အဲ့ဒီအကျဉ်းသားကိုထောင်ထဲမှာတော့ခတ်ပြီးတော့ထားခဲ့တယ်ဒီမွေကြီးတွေကိုမွေးတဲ့ရည်ရွယ်ချက်ကိုတခါပြန်ကြည့်လိုက်အဲ့ဒီမွေကြီးတွေကိုရှင်ဘုရင်ကြီးကဘာကြောင့်မွေးထားလဲဆိုလို့ရှိရင်ဒီမွေကြီးလေးကမွေးတဲ့ရည်ရွယ်ချက်ကအကယ်၍ငါနိုင်ငံမှာပိုက်ပြီးတော့ခိုးဆိုးတိုက်ခိုက်တောင်းကျမ်းနေတဲ့ပုံကိုယ်တွေရှိရင်အဲ့ဒီပုံကိုယ်တွေကိုဂျီမွေကြိုက်ခံပြီးတော့အသေးခိုင်းမိမွေကြီးတွေကကြိုက်တတ်လိုက်လို့ရှိရင်တပြိုင်နက်သေသွားမှဖြစ်တဲ့အတွက်ခိုးဆိုးတောင်းကျနေတဲ့ပုံကိုယ်တွေကိုမွေကြိုက်ပြီးတော့အသက်ခိုင်းမယ်ဆိုပြီးဂျီမွေကြီးတွေမွေထားတယ်တဲ့ဒါကရည်ရွယ်ချက်တစ်ခုတခါတခါကျတော့တိုင်းပြည်အုပ်ချုပ်မင်းလောက်တဲ့ပုံကိုယ်စတာရန်သူပေါ်တဲ့အတွက်တိုင်းသူပြည်သားတွေကထားကြွတောင်းကျမ်းလို့ဖြစ်စေတိုင်းတစ်ပါးကလာရောက်သိမ့်ပိုက်တဲ့အခါဖြစ်စေငါနေတဲ့နန်းတော်ကြီးမြို့ကြီးကိုလာဝိုင်းလို့ရှိရင်အဲ့ဒီမွေကြီးလေးကောင်ကိုလောင်ကျိုင်တဲကထုတ်ချလိုက်မယ်မွေကြီးတွေတဟဲဟဲနဲ့လိုက်တဲ့ခါကျတော့ရန်သူတွေဖျော်ဖျက်ထွက်ပြေးတဲ့အချိန်မှာအေးဒီရန်သူတွေကငါလိုက်တုတ်တင်မယ်ဆိုတော့မြို့ကာကွယ်ဖို့ရည်ရွယ်ချက်နဲ့လည်းအဲ့ဒီမွေကြီးတွေမွေကြတယ်ဒီလိုပြစ်ချလိုက်လို့မှအဲ့ဒီရန်သူတွေကနောက်ဆုံးမပြေးဘူးဆိုလို့ရှိရင်မြို့ကိုတက်သိမ်းနိုင်မယ်ဆိုရင်တော့ရန်သူလက်ထက်မှာ၃ပန်းအဖြစ်နဲ့ငါအပါမခံတော့ဘူးကောင်းကောင်းမွန်မွန်စားတောက်ပြီးတော့ငါကိုယ်တိုင်အဲ့ဒီမွေကြီးတွေကိုက်ပြီးတော့အသက်ခံလိုက်မယ်သူတော်ဘာလက်ထက်၃ပန်းဖြစ်နေပါသွားတယ်ဆိုတော့အငင်းဆက်နှိမ့်ဆက်ခံရတယ်သူတော်ဘာလက်ထက်၃ပန်းဖြစ်နေတော့ငါမလိုက်တော့ဘူးငါလည်းကောင်းကောင်းစကောင်းကောင်းအိပ်ပြီးတော့ဒီမွေကြီးတွေအကြိုက်ခံပေးလိုက်မယ်ဆိုတော့ရည်ရွယ်ချက်၃မျိုးနဲ့မွေတယ်တဲ့အဲ့ဒီရည်ရွယ်ချက်၃မျိုးတွေကနံပါတ်၁ရည်ရွယ်ချက်အကျဉ်းသားတွေကိုမိလာတဲ့ကမွေကြီးတွေနဲ့ကြိုက်တတ်ခိုင်းမယ်ဆိုတာတိတ်ဆိုးဝါးတောင်းကျမ်းတဲ့အကျဉ်းသားဆိုလို့ရှိရင်ချက်ချင်းမသေးသေးခြင်းဘူးဒီကောင်စိတ်ဒုက္ခကြီးကြီးကျယ်ကျယ်ခံစားပြီးမှပေးရမယ်ရှင်မင်းကလည်းဒေါသကြီးတယ် စိတ်ဒုက္ခကြီးကြီးကျယ်ကျယ်ခံစားစီရမယ်မွေကြီးတွေဆိုတော့ကြောက်စရာကြီးအနာမကရဲဘူးမလောက်ကျွေးလို့လည်းမဖြစ်ဘူးဘယင်အမိန်နဲ့ကြောက်ကြောက်နဲ့အနာသွားစိတ်ဆင်းရဲမှုများစွာဖြင့်မွေကြီးတွေစိတ်ဆိုးလို့ကြိုက်တန့်ရင်ပေရောဆိုပြီးတော့ကြကြနာနာစီမံထားတယ်တဲ့တကယ်ကိုရာဇဝတ်ဘေးပြင်းမလွတ်အောင်ကြီးမားလာတဲ့ပုံကိုယ်ဒီရာဇဝတ်တန်မင်းပြင်းမင်းတန်တဲ့နဲ့အကျဉ်းသားအကြီးသားကြီးတွေကိုစိတ်ဆင်းရဲမှုများစွာခံစားပြီးမှသိအောင်လို့စီစဉ်ထားတာအခုအကျဉ်းသားကိုလည်းပဲသူခိုင်းနေပြီဆိုတော့ဒီအကျဉ်းသားဟာရာဇဝတ်ဘေးမှာကြီးကြီးမားမားတင့်ထားတဲ့ပုဂ္ဂိုလ်တဲ့အဲ့ဒီပုဂ္ဂိုလ်ကိုရှင်မင်းကြီးကအလုံးလေးမျိုးနဲ့လှုပ်ခိုင်းလိုက်ပြီးရတတအံဘောပရိသဣမေသတ္တတော့အာတိဝိသဩကဒေသာဂောရဝိသံအညာတော်ဝါအညာတော်ဝါကုတ်ပိတ်တိအမောင်အကျဉ်းသားအဲ့ဒီငွေကြီးတွေကလေတကောင်တကောင်ဟာတခါတခါကျတော့မကြင်မနှက်ဖြစ်လို့သွေစိတ်ဆိုးလိမ့်မယ်စိတ်ဆိုးလို့တင့်ကိုကြိုက်လိုက်မယ်ဆိုလို့ရှိရင်ဓာတောတောမရဏဝဏိကိသတိမရဏမတ္တံဝါဒုက္ခံမင်းအဲ့ဒီငွေကြီးတွေအကြိုက်ခံရမယ်ဆိုလို့ရှိရင်ပေခြင်းလဲပေသွားနိုင်တယ်မပေဘူးဆိုတော့မှပေလောက်တဲ့ဆင်းရဲဒုက္ခမျိုးတော့မင်းခံစားရမင်းအဲ့ဒီတော့အမောင်ယောက်ျားမဲအဲ့ဒီငွေကြီးတွေလှုပ်ကြွေးမှန်မှန်ကန်ကန်လှုပ်ကြွေးဆိုပြီးတော့ရှင်ဘယင်ကဘာပေးသွားလဲငွေကြီးလေးကောင်ပေးသွားတယ်လက်ဆောင်မရဘူးလားရလိုက်လားရလိုက်ပြီအကျဉ်းသားကတော့ဩဘယင်ကြီးတဲသဘောကောင်းတာပဲငါ့ကိုမတတ်ဘဲနဲ့ကြည်စမ်းငွေကြီးတွေလှုပ်ကြွေးခိုင်းတယ်ဆိုပြီးတော့သဘောကျနေလိုက်တာတဲ့နေ့စဉ်နေ့စဉ်အဲ့ဒီငွေကြီးတွေကိုအချိန်မှအိယာကနှိုးပေးလိုက်အိယာကနှိုးထလာတဲ့အခါကျတော့ငွေကြီးတွေကိုရေချိုးပေးလိုက်ရေချိုးပြီးတော့ကြည့်ကြပြီဘလာတော့ရင်းပြီလေနေ့စဉ်နေ့စဉ်မြင်တွေ့နေတော့ဒီအကျဉ်းသားဟာတို့ကိုလှုပ်ကျွေးနေတဲ့ကောင်ပဲဆိုမွေကြီးတွေလည်းမကြိုက်ဘူးမကြိုက်ဘဲနဲ့မွေကြီးတကောင်ကဘာလုံးလိုက်လဲညာဘက်ခြေတလုံးကိုတခါတည်းရစ်ရစ်ရစ်ပတ်ပြီးတော့တက်လာတဲ့ညာဘက်ပေါင်ကိုရောက်ပေါင်ကနေတခါရစ်ပတ်တဲ့ရင်နဲ့လက်မောင်းစီရောက်လက်မောင်းကိုရစ်ပတ်တဲ့ရင်ကနေပခုံးစီရောက်ပြီးတော့ပခုံးနောက်ကနေပြီးတော့ခေါင်းလေးကြော်ပြီးတော့နရွက်အောက်တဲ့တဲမှာပပင်းကွက်ကြီးထားပြီးတော့ရှူရှူရှူရှူနဲ့အိတ်သွားပြီတဲ့ဒါလောက်တောင်မွေနဲ့လူနဲ့ယဉ်နီးနေပြီမွေကြီးတကောင်ကညာဘက်ကတက်လာပြီးတော့နရွက်အောက်ပပင်းကြီးထားအိတ်လိုက်တာခက်လန်းလန်းကကြီးလိုက်မယ်ဆိုရင်လက်ကောက်ကြီးတွေဝတ်ထားတယ်လို့နှဆွဲကြီးဆွဲထားတယ်လို့ပဲပပင်းပြားကြီးကိုလှမ်းကြည့်လိုက်ရင်အဝေးကနေပြီးတော့ဒီလူနှဆွဲပြားကြီးကြီးဆွဲထားတယ်လို့ပဲတဲ့အဲ့ဒီမွေကြီးတကောင်တက်အိတ်တာကိုနောက်ထပ်မွေကြီးတကောင်ကမြင်လိုက်တော့ဟာငါလည်းတက်အိတ်ဦးမယ်ဆိုသူကဘယ်ဘက်ခြေောက်ကနေပြီးတော့လိန်ပတ်တက်လာလိုက်တာဘယ်ဘက်လက်ကဝုတ်ကိုလိန်ပတ်တက်လာပြီးတော့ဘယ်ဘက်ပခုံးပေါ်ကနေခေါင်းကြော်ပြီးတော့နရွက်ရဲ့အောင်နာမှာပပင်းကြီးချပြီးတော့တရှူးရှူးနဲ့အိပ်ပျော်သွားပြန်ပြီမွေကြီးဘယ်နှကောင်ကိုယ်ပေါ်ရောက်ပလဲနှကောင်ရောက်သွားပြီအကျဉ်းသားကသဘောချလိုက်တာလေကြည်စမ်းမွေကြီးတွေငါမကြိုက်ဘူးဟဲ့သဘောချနေတဲ့အချိန်မှာပဲတတ္တိယမွေကြီးတကောင်ကအောင်မှာသူတို့နဲ့တက်အိတာငါလည်းအိပ်အောင်မယ်ဆိုပြီးတော့အဲ့ဒီတတ္တိယမွေကြီးတကောင်ကလည်းပင်နောက်ကနေတက်လာပြီးတော့ဝမ်းပိုက်ကိုလှဲ့ပိုက်ရစ်ပြီးတော့မေးစီရဲ့အောက်တက်တဲ့မှာပပင်းထားပြီးတော့အိပ်လိုက်ပြန်ပြီတဲ့အဲ့ဒီမေးစီအောက်တက်တဲ့မှာပပင်းထားအိပ်တဲ့မွေကြီးရဲ့ခေါင်းကဝေးဝေးကလှန့်ကြည့်ရင်ဆွဲပြားကြီးဆွဲထားတယ်လို့ပဲအဲအကျဉ်းသားကလည်းသဘောကျတယ်လေသူ့ကိုဘေးကအကျဉ်းသားတွေကလည်းဝိုင်းကြည့်နေတယ်ကြည်စမ်းငါမွေကြီးတွေနဲ့ယဉ်နေတယ်ဆိုပြီးတော့ဘေးကောင်တွေကအထင်ကြီးပြီးတော့ဝိုင်းကြည့်နေကြပြီဆိုပြီးတော့သဘောကျနေတဲ့အချိန်နောက်ထပ်သရုတ်ထမွေကြီးတကောင်ကနောက်ကနေတက်လာပြီးတော့ဟင်းငါလည်းတက်အိမ်အောင်မယ်ဟဲ့ဆိုပြီးတော့တခါတည်းပပင်းထောင်ပြီးတက်လိုက်တာလယ်ဘင်းအထိရောက်လာပြီတဲ့လယ်ဘင်းမှာသူကလည်းနှစ်ပတ်သုံးပတ်ရစ်ပတ်ခွေပြီးတော့ခေါင်းပေါ်ကိုပပင်းကြီးထောင်ပြီးတော့အဲ့ဒီပပင်းခေါင်းပေါ်တင်ထားပြီးတရှူးရှူးနဲ့အိပ်သွားပြန်ပြီမွေကြီးဘယ်နှကောင်ကိုပေါ်ရောက်ပလဲလေးကောင်ရောက်သွားပြီလေးကောင်ရောက်တော့ဘယ်ဘက်ကမွေကြီးကြီးလိုက်ညာဘက်ကမွေကြီးကြီးလိုက်မင်းအောက်ကမွေကြီးကြီးလိုက်ခေါင်းပေါ်ကမွေကြီးမော့ကြီးလိုက်နဲ့သဘောကျနေတဲ့အဲ့ဒီအကျဉ်းသားသူ့ကိုရန်သူတွေနဲ့အတူတကွာထားနေတယ်ဆိုတာ तू မသိဘူးဒီမွေကြီးလေးကောင်တို့ကအချိန်မရွက်ကတည်းကငါသေးမှာပဲလို့မစဉ်းစားမိဘူးကြီးစံတော်လိုက်တဲ့ဘယင်ကြီးငါကိုလက်ကောက်တွေရောနှဆွဲတွေကိုဆွဲပြားတွေရောဆင်ပေးလိုက်တာဟိုမှာကြည်စံအကျဉ်းသားချင်းတူတူဟိုကောင်တွေကအံ့ဩပြီးတော့ငါ့ကိုအချင်းတကြီးနဲ့ဝိုင်းကြည့်နေရတယ်ဆိုပြီးတော့သဘောကျနေတဲ့အကျဉ်းသားအဲ့ဒီအကျဉ်းသားကိုတတိပေးသူပေါ်လာပြီတဲ့ကဲလိုက်ဆိုကြည့်ပရမေဘုဒ္ဓမိတ်ကောင်းမာ၍ဘဝဝတ်နှောင်မွေလေးကောင်းမာလွတ်အောင်ယုံထွက်ရ ရေပါလျက်လင်လေပ
ါလျက
်လင်လက်နဲ့ကိုစီ
လ
က်နဲ့ကိုစီသွဲကန်ကြည့်သည
်
လောကီခန္ဓာငါးပြာဟူသာသူတန်များနှင
်
ပရမေဗုဒ္ဓမိကောင်းမာ၍ဘဝဝန်နောင
်
မွေလေးကောင်းမာလွတ်အောင်ယုံထွဲပြေးပါလျက်လင
်
လက်နဲ့ကိုစီသွဲကန်ကြည့်သည
်
လောကီခန္ဓာငါးပြာဟူသာသူတန်များနှင
်
အဲအဲ့ဒီအကျဉ်းသားကိုဘေးကနေပြီးတော့မိကောင်းဆွေကောင်းကဘွားကနေပေါ်လာပြီးတော့သတိပေးလိုက်သည်ဒီအကျဉ်းသားကိုစေတနာထားတဲ့မိကောင်းဆွေကောင်းတယောက်ဘွားကနေဆိုအနားမှာပေါ်လာပြီးတော့အဲ့ဒီအကျဉ်းသားကိုသူကပြောလိုက်တယ်အမောင်အကျဉ်းသားဟောဒီမွေကြီးတွေမင်းဘသူပေးတာလေလို့မေးလိုက်တော့အော်ကျွန်တော်ကိုလက်ကောက်တွေဝတ်ပေးနှဆွဲဆွဲပေးတာကိုကျေးဇူးရှင်ကိုမေးတာလားတဲ့အကျဉ်းသားကအကျဉ်းသားကဒီလက်ကောက်တွေနှဆွဲတွေဆွဲပေးတဲ့အကျဉ်းသားရှင်မေးတာလားဒီတော့မှမိကောက်ဆွေကောင်းကအမောင်အကျဉ်းသားမင်းကိုလက်ကောက်တွေနှဆွဲတွေဆွဲပေးတဲ့ကျေးဇူးရှင်လို့မင်းထင်နေသလားအမောင်လူမိုက်မင်းမိုက်လှကြီးလားဟောဒီမွေကြီးလေးကောင်ဆိုတာကလောက်ကျွေးဖို့ရန်အင်မတန်ခဲရင်တဲ့အမောင်အကျဉ်းသားမင်းစဉ်းစားကြည့်စမ်းဒါမင်းမွေကြီးတွေကိုလှုပ်ပေးရမယ်အလုတ်လေးမျိုးတည်းကအဲ့ရကနှုတ်ပေးရမယ်ဆိုတော့အဲ့ရကနှုတ်ပေးလိုက်ပြီးနှုတ်နှုတ်ချင်းတကောင်ကငါစားတယ်ငါအစာကျွေးတကောင်ကငါ့ကိုအရင်ရေချိုးပေးတကောင်ကအဲ့ငါမထားချင်တယ်ငါ့ကိုပြန်ချော့သိဆိုပြီးတော့ရေချိုးပေးခိုင်းတဲ့အကောင်ကရေချိုးပေးခိုင်းနေပြီးတော့နောက်ဆုံးတကောင်ကဗာပြောလိုက်လေအေးငါကတော့မထားချင်သေးဘူးငါ့ကိုပြန်ချော့သိဆိုပြီးတော့လေးကောင်တို့တကောင်တစ်မျိုးစီခိုင်းမိတဲ့တကောင်ကအစာကျွေးပါတကောင်ကရေချိုးပေးပါတကောင်ကပြန်ချော့သိပ်ပါအမျိုးမျိုးခိုင်းလာတဲ့အခါကျတော့မင်းကရေချိုးပေးမဲ့အကောင်ကိုချိုးပေးရင်အသာသာချင်းတဲ့အကောင်ကမစားသေးတော့စိတ်တူပြီးမင်းကိုကြိုက်လိမ့်မယ်။ဟောပြန်ချော့သိပ်ပါဆိုတဲ့အကောင်ကလည်းငါချော့မသိရကောင်းသားဆိုပြီးတော့ဟိုကောင်အစာကျွေးနေတော့မင်းနောက်ကကြိုက်တတ်တော့ဘယ်နဲ့လုံမလဲ။မွေကြီးလေးကောင်ဆိုတာလှုပ်ကျွေးဖို့တိတ်ခဲရင်းတာပဲ။မင်းကအဲ့ဒီမွေကြီးလေးကောင်ကိုရန်သူကိုမိတ်ဆွေတင်ပြီးတော့အတူတကွပေါင်းသင်းနေထိုင်နေတဲ့ဘသူနဲ့ပေါင်းနေတာလဲရန်သူနဲ့ပေါင်းနေတယ်မင်းရန်သူနဲ့ပေါင်းနေတယ်မင်းကိုအချိန်ပြည့်အဲ့ဒီမွေကြီးလေးကောင်ကဒုက္ခပေးနိုင်နေမင်းလွတ်အောင်ထွက်ပြေးဟဲ့အကျဉ်းသားငမိုင်းဆိုပြီးတော့ဗရမေဗုဒ္ဓမိတ်ကောင်းမာ၍မိတ်ကောင်းဆွေကောင်းဆိုတဲ့ပုဂ္ဂိုလ်တူကလာပြောလိုက်တဲ့အခါကျတော့ဟာကျွန်တော်ထွက်ပြေးလို့လွတ်ပါမလားဟာလွတ်တာပေါ့အမောင်အကျဉ်းသားမင်းသတိထားကြည့်လိုက်စမ်းဟောဒီထဲမှာမွေကြီးလေးကောင်အိပ်ပျော်နေတဲ့အချိန်ထောင်အဆောင်တွေကလည်းတတိလင်းနေတဲ့အချိန်အဲ့ဒီအချိန်မှာမစ်ထောင်ပေါက်ပြေးပေါ်လို့ပြေးခိုင်းလိုက်တဲ့အခါကျတော့အကျဉ်းသားဖြစ်တဲ့ပုဂ္ဂိုလ်ကသူ့ကိုယ်ပေါ်အိပ်နေတဲ့မွေကြီးတွေကိုတကောင်စီတကောင်စီညာဘက်လက်ပေါ်အိပ်နေတဲ့အကောင်ကိုတခါတဲ့အမီးကနေစပြီးတော့လက်ကလေးနဲ့ဆုပ်နေပေးတယ်နှိပ်ပေးတယ်လို့လို့နဲ့အမီးကနေစတကြည်ချင်းတကြည်ချင်းခွာချခွာချပြီးတော့နှိပ်ပေးတယ်လို့လို့ဆိုတော့အိပ်နေတဲ့မွေကြီးကလည်းပဲမတိမတနဲ့ရှော့ချရှော့ချရင်းနဲ့နောက်ဆုံးညာဘက်ကမွေကြီးတကောင်အောက်ပြန်ရောက်သွားပြီအဲ့တော့မှညာဘက်လက်နဲ့တခါဘယ်ဘက်ကမွေကြီးတကောင်လဲပဲဒီလိုပဲနှိပ်ပေးတယ်လို့လို့နဲ့ဟိုကိုင်းဒီကိုင်းကနေပြီးတော့အောက်ဆွဲချမွေလေးကောင်တော့အောက်ထဲရောက်ပြီဆိုရောဟိုဘက်ဒီဘက်လက်ကြည့်လိုက်တော့အကျဉ်းသားတွေကိုစောင့်နေတဲ့အဆောင်တွေလည်းငိုက်မီးနေပြီတဲ့အဆောင်တွေလည်းငိုက်မီးနေတဲ့အချိန်မွေကြီးလေးကောင်လည်းအိပ်ပျော်နေတဲ့အချိန်ငါ့အတွက်အခွင့်ကောင်းပဲဆိုပြီးတော့အကျဉ်းသားဒီအဲ့ဒီထောင်ထဲကဖောက်ထွက်ပြီးတော့ခြေကုံတုတ်ကပြေးခဲ့ပြီပရမေဗုဒ္ဓမိတ်ကောင်းမလေးဘဝဝဏ္ဏမွေလေးကောင်မလွအောင်ယုံထွက်ပြေးပါလျက်လေမိတ်ကောင်းဆွေကောင်ပြောလိုက်တဲ့အတွက်ကြောင့်ထောင်ကြီးတဲကကောမွေလေးကောင်လက်ကကောလွတ်မြောက်အောင်ပြေးထွက်ခဲ့ပြီတဲ့ထောင်အပြင်ရောက်တော့သူဟာရာဇဝတ်သားထောင်ပေါက်ပြေးတဲ့အကောင်ဆိုတော့ငြိမ့်ငြိမ့်မနေနိုင်တော့ဘူးအမြန်ပြေးမှငါလွတ်မြောက်မယ်ဆိုပြီးတော့အာကုန်ဒုက္ခပြေးနေတယ်အဲ့ဒီလိုပြေးနေရင်ပြေးနေရင်ကနေပြီးတော့ဖြတ်ဆိုမွေကြီးလေးကောင်နိုးလာပြီမွေကြီးလေးကောင်နိုးလာတဲ့အခါကျတော့ဟဲ့ခါတိုင်းတို့လောက်ကျွေးနေတဲ့ကောင်ဘယ်ရောက်သွားမလဲဟိုဟိုဒီဒီရှာကြည့်လိုက်တော့အကျဉ်းသားရှိသေးရဲ့လားရ
ှိတော့ဘူ
းမရှိတော့ဘူးအကျဉ်းသားခြေကုံတော့ပြီးတော့ပြေးပြီအဲ့တော့မွေကြီးလေးကောင်ကခြေရာကြည့်လိုက်တယ်ဟာဒီကောင်ပြေးတဲ့ခြေရာပဲတို့လိုက်မယ်ဆိုပြီးတော့မွေကြီးလေးကောင်ထောင်ထဲကဖောက်ပြီးတော့လိုက်ပြီမွေကြီးလေးကောင်လိုက်နေတဲ့အချိန်မှထောင်ထဲကထွက်ပြေးသွားတဲ့အကျဉ်းသားကလည်းငါ့နောက်ကိုဒီမွေကြီးတွေတော့မလွဲမသွေလိုက်လာမှာပဲ အဲ့ဒီတော့ငါလွန့်အောင်ပြေးမှဖြစ်မယ်ဆိုပြီးတော့အာဂုံဒုက္ခပြေးရှားတယ်အကျဉ်းသားကရှေကပြေးမွေးကြီးလေးကောင်းကနောက်ကလိုက်အဲ့ဒီတရင်ရှင်ဘင်းနာပေါက်သွားပြီရှင်ဘင်းနာပေါက်သွားတော့ဟာအကျဉ်းသားပြေးပြီတဲ့သူ့နောက်မွေးကြီးလေးကောင်းကလည်းလိုက်နေပြီတဲ့မွေကြီးလေးကောင်ဆိုတာတရိတ်ဆန်ဆိုတော့အလိုက်ကျွမ်းညင်မှကျွမ်းမှအဲ့ဒီတော့သူ့နောက်ကိုလိုက်ပြီးတော့အတခိုင်းဖို့ငါလူရှာမေးတဲ့အတခိုင်းဖို့အတွက်လူရှာမယ်ဆိုပြီးတော့တကယ်လူတတ်တဲ့နေရာမှာကျွမ်းကျင်တဲ့လူတတ်သမား၅ဦးကိုရှာလိုက်တယ်လူတတ်သမားဘယ်နှဦးတယ်လဲအဲ့ဒီလူတတ်သမား၅ဦးကိုခေါ်လိုက်တယ်အမောင်တို့လာခဲ့ကြရှေ့မှာတခါတဲ့စုတယ်လက်တွေပေးဖို့ဆိုပြီးတော့ယရနာတုတ်ကြီး၅တုတ်ချထားတယ်ဒါငါလက်လည်းပဲရှေ့မှာချပေးထားတယ်အဲ့အမောင်တို့ကြည့်ဟောဒီမှာအကျဉ်းသားကတော့ထောင်ဖောက်ပြီးပြေးသွားပြီသူ့နောက်ကမွေကြီးလေးကောင်လည်းလိုက်သွားတယ်အဲ့ဒီအကျဉ်းသားကိုမင်းတို့တွေးရသင်ချိုင်းဓာမတိုင်ခုတ်ပိုင်းပြီးတော့တတ်ရမင်းအဲ့ဒီဓာတဲ့ယူပြီးတော့မင်းတို့လိုက်တတ်ရမင်းအဲ့ဒီအကျဉ်းသားရဲ့ခေါင်းကိုရအောင်ဖြတ်နိုင်တယ်အကျဉ်းသားကိုအသေးသတ်နိုင်တယ်ဆိုလို့ရှိရင်အဲ့ဒီဆုလက်ဟာမင်းတို့အတွက်ပဲတကယ်လို့ဒီအကျဉ်းသားကိုသိအောင်မတတ်နိုင်ဘူးဆိုရင်ဒီဓာနဲ့မင်းတို့ကိုပြန်ခုတ်တတ်မင်းကဲမင်းတို့ကြိုက်ရရွေးတန်းလိုက်တတ်မလားအတခံမလားဆိုတော့ကဲဘယ်သူဖြစ်ဖြစ်ကိုကိုကိုမချင်ဘူးလားချင်လားချင်တယ်ဆိုတော့လိုက်တတ်မှာပဲလူသားသမားငါးဦးကအရှင်မင်းကြီးကျွန်တော်မျိုးတို့အဲ့ဒီအကျဉ်းသားနာကိုလိုက်ပြီးတော့တွေးရသင်ချိုင်ဓမ္မဆိုင်ခုတ်ပိုင်းတတ်ပါမီသူ့လက်တွေယူပြီးတော့တခါတည်းဓာတ်ကင်ပြီးတော့အဲ့ဒီအကျဉ်းသားနောက်ကလိုက်ပြီးတဲ့အကျဉ်းသားနောက်မှာရန်သူဘယ်နှမျိုးရှိသွားပါလဲနှစ်မျိုးရှိသွားပြီနော်မွေကြီးလေးကောင်ဆိုတဲ့ရန်သူကတစ်မျိုးလူသားသမား၅ဦးဆိုတဲ့ရန်သူကတစ်မျိုးရန်သူဘယ်နှမျိုးလဲရန်သူနှစ်မျိုးရှိသွားပြီဆိုတော့ရန်သူအတ္တတက်လာတော့မိကောင်းဆွေကောင်ကဘွားကနေဆိုအနာကနေပြီးတော့တတိပေးလိုက်ပြန်နေပရမေဗုဒ္ဓမိကောင်းမှ၍ဘဝဝတ်နောင်မွေလေးကောင်မှလွတ်အောင်ရုန်းထွက်ပြေးပါလျက်လင်လက်နဲ့ကိုယ်စီဆွဲကိုင်းကြည့်ပြီးလောကီခန္ဓာငါးပြားဟူသတူသားများနေအမောင်ကျင်းသားမင်းတော်ကိုမွေကြီးလေးကောင်နေမဟုတ်ဘူးလူတတ်တမငါးဦးပါလိုက်လာပြီးအမောင်ကျင်းသားရေမင်းလွတ်အောင်ပြေးမင်းမပြေးနိုင်ရင်တော့အဲ့ဒီလူတတ်တမငါးဦးကမင်းကိုတွေးရသင်ချိုင်းဓာမဆိုင်ခုတ်ပိုင်းတတ်မတဲ့ရှင်ဘရင်လွတ်လိုက်တဲ့လူတတ်တမငါးဦးမင်းတော်မှလိုက်လာပြီအနိကမိတ်ဆွေကနေအတိပေးလိုက်တဲ့အခါကျတော့ဟာငါးနောက်ရန်သူများလာပြီပထမမွေကြီးလေးကောင်ရန်သူလိုက်လာတဲ့အခုလူသားသမား၅ဦးဆိုတဲ့ရန်သူတွေလိုက်လာပြန်ပြီဒီရန်သူလက်ကငါလွတ်အောင်ပြေးမှဖြစ်မဲ့ဆိုပြီးတော့ငါကိုအားတန်တစ်ဆတင်ပြီးတော့ပြေးပြန်ပြီတဲ့အားကုန်တော့ပြီးတော့ပြေးနေတဲ့ဒီရန်သူရဲ့နောက်ကိုလက်ဒီအချင်းသားရဲ့နောက်ကိုလိုက်နေတဲ့ရန်သူနှမျိုးလိုက်လို့မမိနိုင်ဘူးကြည့်ကပြေးတဲ့အကျဉ်းသားကလည်းပဲအသက်ဘေးကြောက်တော့အားကုန်တုတ်ပြေးတာဆိုတော့သူကလည်းပဲအမိမခံဘူးအမိမခံနောက်ကိုတစ်ချက်လှည့်ကြည့်လိုက်တော့ကြည်စမ်းမွေကြီးလေးကောင်ကလည်းတဟဲဟဲနဲ့လူသားသမားငါးဦးကလည်းဓာကြီးငါးလက်ကိုမြောက်ပြီးတော့တတ်မင်းတွေးရတဲ့ချိန်ဓာမဆိုင်ဆိုပြီးအော်ဟစ်လိုက်လာတာဘယ်ရက်ရဲမလဲအကျဉ်းသားပြေးလိုက်တာပြင်းရင်ပြင်းရင်နဲ့မမိပါများတော့ရှင်ဘရင်ကစဉ်းစားပြန်တယ်ကြည်စမ်းဒီအကျဉ်းသားတဲ့အပြေးကောင်းတာပဲသူဒီလိုပြင်းနေမယ်ဆိုရင်တော့လိုက်လို့မိမှာမဟုတ်ဘူးသူကအသက်သေးမှဆိုလို့ပြေးတဲ့ပုံကိုဒီပြေးတဲ့ပုံကိုဒါကြောင့်မလို့သူ့ကိုလိုက်ရခက်တယ်အဲ့ဒီတော့သူ့တောင်ရန်သူမထဲပဲနဲ့ငါမိတ်ဆွေထဲမယ်မိတ်ဆွေကိုထဲပေးမယ်ဆိုပြီးတော့အဲ့ဒီအကျဉ်းသားနဲ့ငယ်ငယ်ကလေးတည်းကမြေကြီးပေါ်မှာဖုံဖုံလေးတွေအတူကစားပဲ့ပုံကိုတယောက်ကိုခေါ်ကဲအမောင်လာခင်ရှိတော်မကိုသွင်းပြီးတော့တန်လျက်တစ်ခုပေးလိုက်တယ်ယရနာတော်ကြီးတစ်ထောက်ကိုလည်းဘေးနားမှာချပေးလိုက်တယ်တဲ့ကဲအမောင်မိမိတ်ဆွေကတော့တိုင်းပြည်မှာပုံကန်ချမ်းသာပြီးတော့အကျဉ်းသားဖြစ်နေအခုထွက်ပြေးသွားပြီအဲ့ဒါမင်းလိုက်ပြီးတော့တရားမင်းမိမိတ်ဆွေဆိုပြီးတော့မတတ်ချင်လို့ကတော့ဟောဒီတန်လျက်နဲ့မင်းကောင်းကိုပိုင်းချမင်းတကယ်လို့မင်းမိအောင်ပိုင်းနိုင်တဲ့သူ့ကောင်းကိုဖြန့်နိုင်တယ်ဆိုရင်တော့မင်းကိုဟောဒီယရနာတုတ်ကြီးသုဒ္ဓဖြစ်နေပေးမင်းဒါတိတော့အမောင်မင်းရဲ့မိမိတ်ဆွေမင်းတငယ်ချင်းကိုမင်းလိုက်တတ်မလားမင်းလိုက်တဲ့အခါကျတော့မတတ်ဘူးလားတတ်မှာလားသမ်းပါပဲကိုကိုကိုအချစ်ဆုံးမင်းတဲ့ဒါကြောင့်ကိုအသက်လွန်ရင်ပြီးရောမိတ်ဆွေလည်းမညာနိုင်တော့ဘူးဆိုပြီးတော့အဲ့ဒီငငယ်ကလေးတွေကပေါန်းလာတဲ့မိတ်ဆွေသူရှူကနောက်ကနေတန်လျက်ကြီးကိုဝတ်ပြီးတော့လိုက်သွားပြန်ပြီအဲ့ဒီတန်လျက်ဝတ်ပြီးတော့လိုက်သွားတဲ့ရန်သူတယောက်တိုးလာတဲ့အချိန်ကြတော့ဟောမိတ်ဆွေကနေပြီးတော့ထပ်ပြီးတော့တတိပေးလိုက်ပြန်နေတဲ့ကဲလိုက်ဆိုကြည့်သံဘာကခံသခွင်ရှာသည
်
တဏခောမှ
တ
ွင်သူသတ္တုသံဘာကခံသခွင်ရှာသည
်
တဏခောမ
ှ
တွင်သူတတ်တို
့
ဓမ္မကခံသက်ခွင်ရှာသည
်
တဏခောမ
တ
ွင်သူတတ်တို့ဓမ္မကခသက်ခွင်ရှာသည်တဏခောမတွင်သူတတ်တို့တဲ့အဲ့ဒီအတွင်းသူရှို့လို့ခေါ်တဲ့မိတ်ဆွေကိုရန်သူလိုလက်နဲ့ပေးပြီးတော့လွှတ်လိုက်တဲ့အခါကျတော့မိတ်ကောင်းဆွေကောင်းကအနီနာကပ်ပြီးတတိပေးပြန်နေအမောင်အကျဉ်းသားမင်းနောက်နောက်ထပ်ရန်သူတယောက်ဒိုးလာပြန်ပြီမင်းနောက်ကိုလေမင်းမိတ်ဆွေရန်သူမင်းမိတ်ဆွေလိုက်လာပြီမင်းမိတ်ဆွေမင်းငငယ်လေးတဲ့ကအတူတကွကစားပဲစားပဲပုတ်ကိုမင်းနဲ့တိုက်ရင်းနေတယ်အဲ့ဒါမင်းကိုချော့တတ်တတ်လိမ့်မယ်ဘယ်လိုတတ်မှာလဲလေအေးမိတ်ဆွေဆိုတော့ဟဲ့နင်လားဟဲ့ငါလားဟဲ့ပြောရင်ဒီကောင်ထွက်ပြေးနေမှာဒါကြောင့်မလို့ချော့ပြီးတော့ခေါ်မယ်အနိနာရောက်မှဖွက်ထားတဲ့လှန်ကြီးဒါလက်ထက်ကထောက်ပြီးတော့တခါတဲ့လက်ဘင်းကိုပိုင်းချလိုက်မယ်အဲ့ဒီရည်ရွယ်ချက်နဲ့မင်းနောက်ကနေမိတ်ဆွေသူရှိုးလိုက်လာပြီတဲ့ဘိုင်ပုတ်ကိုလိုက်လာတာလေအေးမိတ်ဆွေသူရှိုးလိုက်လာပြီမိတ်ဆွေတော့မိတ်ဆွေပဲဒါပေမဲ့ဘရင်သူရှိုးဖြစ်သွားပြီတဲ့အဲ့ဒီပုတ်ကိုကလည်းနောက်ကနေတန်လျက်ကြီးဝက်ပြီးတော့လိုက်လာမင်းတို့မိခင်အချိန်ရောက်တဲ့အခါကျတော့သွမ်းပြီးတော့သူကပြောလိုက်တယ်နိဝတ္တဘောမှာပလာရိပ်ပௌဒ္ဒတာရဏတတ္တကံမေပရိပုံသံတော်ဒုက္ခဝတ္တိတ္တိပြင်းရင်ပြင်းလိုက်ရင်လိုက်ရင်နဲ့နောက်ကနေသလန်းအောင်လိုက်တာဘောအမောင်နိဝတ္တမပြေးပါနဲ့ပြန်ခဲ့ပါတော့နိဝတ္တဘောမှာပလာရိပ်ဘောအမောင်နိဝတ္တပြန်ခဲ့ပါတော့မာပလာရိပ်မပြေးလိုက်ပါနဲ့ဗုဒ္ဓဒါရဏသာမယနဲ့တတ္တေကဝကာမေငါးပြအာယုံကာမဂုဏ်တရားတို့ကိုပြိပုံစံတော့ချမ်းချမ်းသာသာသုံးဆောင်ခံစားလျင်ဒုက္ခံချမ်းသာသာဝတ္တတိနေရပါလိမ့်မည်နောက်ကသူကချော့ခေါ်တယ်မိတ်ဆွေသူယူဆိုတော့ချော့ခေါ်လိုက်တယ်အမောင်မပြေးနဲ့ဟဲ့တငယ်ချင်းမပြေးပါနဲ့ကွာရလိုက်ပါတော့မင်းနဲ့ငါနဲ့တငယ်ချင်းမှာမင်းငါစကားကိုယုံလိုက်ပါမင်းကိုလေဘယင်ကြီးကမတတ်ပါဘူးနဲ့မင်းကိုတွေ့လို့ရှိရင်ပြန်ခေါ်ခဲ့ပြန်ရောက်တဲ့အခါကျတော့တမယားတွေနဲ့အတူတကွဆုလက်တွေပေးပြီးတော့ချမ်းချမ်းသာသာထားမယ်တဲ့အဲ့တော့မင်းမပြေးပါနဲ့တငယ်ချင်းပြန်လိုက်ခဲ့ပါမင်းရဲ့ဇနီးမယားသမီးသားတွေနဲ့အတူတကွအာယုံ၅ပါးကာမဂုဏ်တရားတွေကိုချမ်းချမ်းသာသာသုံးဆောင်ပါမိတ်ဆွေသူချိုကလှက်ပတ်ပြီးတော့မခေါ်ဘူးလားခေါ်လား ခေါ်တယ်ဒါပေမဲ့လို့အကျဉ်းသားရက်မှလားမရက်ဘူးလ
ား
မရက်ဘူးသူကမိတ်ကောင်းဆွေကောင်းကအနီးကပြောထားတဲ့အဲ့ဒီကောင်လက်ထဲမှာတန်လျက်ပါလာတယ်ဖွဲ့ပြီးတော့ယူလာတာမင်းအနားရောက်တာနဲ့ခေါင်းကိုပိုင်းချလိုက်လိမ့်မယ်မင်းပြေဆိုတော့ဒီအကြောင်းကြိုသိနေတဲ့အကျဉ်းသားကငါပြေးမှဖြစ်မယ်ဆိုပြီးတော့နောက်ထပ်အားတဆတိုးပြီးတော့ပြေးပြန်နေအကျဉ်းသားနောက်မှရန်သူတွေလိုက်နေတဲ့ကဲရန်သူဘယ်နှမျိုးရှိသွားမလဲကဲဘာရန်သူတွေလဲပြောငွေကြီးလေးကဘုဒ္ဓတမ၅ဦးရဲ့မိတ်ဆွေသူရှို့ရဲ့အဲ့ဒီသုံးမျိုးလိုက်လာတယ်လိုက်လာတော့ခြေကုံတော့ပြင်းရင်ပြင်းရင်နဲ့အဲ့ဒီအကျဉ်းသားပြင်းရင်ပြင်းရင်နဲ့ဟောခတ်ဝေးဝေးမှာပါလန့်မြင်လဲဆိုတော့ရွာလုံလို့တော့အောင်လို့လို့စိမ့်စိမ့်ဆိုဆိုလန့်မြင်လိုက်ပြီအဲ့တော့လန့်မြင်လိုက်တော့အားရှိသွားတဲ့ဟာအရှိမှရွာနဲ့တူတယ်ကြည့်သားမအောင်သစ်ပင်တွေကလည်းစိမ့်စိမ့်လန့်လန့်ဆိုဆိုပြင်းပြင်းနဲ့ဆိုပြီးတော့အဲ့ဒီရွာကြီးကိုလန့်မြင်နေတဲ့အချိန်မှာသူတည်တဲ့အာရပါရရွာတဲ့အရောက်ပြေးလိုက်ပြီကဲလိုက်ဆိုကြည့်ပါရွာပြဲကြည့်နေရှေးချောက်သွဲကကိုးဘွယ်မရစိတ်သုံးလာခဲ
့
ရွာပြဲကြည့်နေရှေးချောက်သွဲ
က
ကိုးဘွယ်မရစိတ်သုံးလာခဲ
့
ရွာပြဲကြည့်နေရှေးချောက်သွဲကကိုးဘွယ်မရစိတ်သုံးလာခဲ
့
ရွာပြဲကြည့်နေရှေးချောက်သွဲကကိုးဘွယ်မရစိတ်သုံးလာခဲ့လမ်းကြည့်ရင်ကြည့်ရင်လည်းအာရပါရရွာကြီးတရွာမြင်နေကြည့်လိုက်တော့အိမ်ကလေးကတန်းစီနေတဲ့6လုံးနဲ့အိမ်ကဘယ်နှလုံးနဲ့လဲအိမ်6လုံးသူလှမ်းကြည့်လိုက်တယ်ဟာရွာကြီးတရွာအိမ်က6လုံးရှိနေတယ်အဲ့ဒီရွာတဲကိုရောက်ရင်တော့စားစရာတောက်စရာတွေ့တော့မှာပဲပြေးရတာလဲမောလာပြီးအသက်မထွက်ုံတမဲရှိသေးတယ်ဒီရွာတဲဝင်ပြီးတော့အိမ်ထဲမှာစားစရာတောက်စရာလေးတွေခဏတပြုတ်ဝင်စားပြီးမှဆက်ပြေးမယ်ဟဲ့ဆိုပြီးတော့ရွာကြီးမြင်တော့အားတက်ပြီးတော့သူပြေးသွားတယ်တဲ့အဲ့ဒီလိုပြေးသွားရင်ပြေးသွားရင်လည်းရွာဇက်ကိုရောက်တဲ့အခါကျတော့အရင်ဆုံးတွေ့တဲ့အိမ်ထဲကိုဘုံစုပြေးတက်လိုက်တယ်အိမ်ထဲကိုလည်းရောက်ရောလှန့်ကြည့်လိုက်တဲ့အိမ်ထဲမှာဘာမှမရှိဘူးတဲ့အဲ့စရာနေစရာထိုင်စရာစားစရာတောက်စရာဘာတခုမှသူမတွေ့တော့ဘူးအကောင်ဆုံးကျိုးပဲ့ပြည့်စည်နေတယ်ရွာပြည့်ကြီးတဲ့ဘာကြီးတယ်လဲ ရွာပြည်ကြီးသူကရွာအကောင်းထင်ပြီးတော့ပြေးသွားလိုက်တာအခုတော့ရွာပြည်ကြီးဖြစ်နေပြီအခန်းတော့မှအိုးလေးတစ်လုံးချထားတာတွေ့တယ်အိုးကလည်းပိန်ရှုံနေတာပဲဓမ္မရတဲ့ထုရိုက်သွားလို့ပိန်ရှုံကြံခဲ့တဲ့အိုးကလေးအထဲမှာမြတ်သားစရာတောက်စရာတခုတလေကတ်ကြံမလားဆိုပြီးတော့လှမ်းလိုက်ကြည့်လိုက်တယ်အိုးသာစမ်းမိတယ်အသာမစမ်းမိဘူးတဲ့ဒီလိုနဲ့တောင်ဘက်လှည့်ကြည့်လိုက်တော့ဟောဟိုချင်းရင်ဘက်မှာရေအိုးလေးတစ်လုံးဟဲ့ရေများရှိမလားဆိုပြီးတော့ချွေးပြန်လို့ရေခန်းနေတဲ့ငတ်ခန္ဓာကိုရေပြေအောင်မဲ့ဆိုပြီးတော့ရေအိုးရှိအပြေးသွားပြီးတော့ရေအိုးတဲ့လက်နဲ့လိုက်တော့လေရေအိုးထဲမှာရေမရှိစိတ်ပြက်လက်ပြက်နဲ့ဒီတိုင်မတွေ့နောက်တိုင်กว่าဆိုပြီးတော့အိမ်မော်ကနေပြေးစင်းနောက်တိုင်ပြေးတက်လိုက်တော့လေဒီအတိုင်းပဲနောက်တိုင်ပြေးတက်လိုက်တော့လေဒီအတိုင်းပဲအိမ်ချောင်းလုံးသာကုံသွားတဲ့စားစရာတောက်စရာတခູ້မှမတွေ့ခဲ့ဘူးဆိုတော့အကျဉ်းသားစိတ်မပြတ်ဘူးလားပြက်လားစိတ်ပြက်သွားပြီရွာပြက်ကြီးဟဲ့ငါကရွာကောင်းတင်နေတယ်မထိုးတော့ပါဘူးကွာဒီရွာထဲမှာခဏတော့နားအောင်မှဆိုပြီးတော့နောက်ဆုံးအိမ်ကဆင်းပြီးတော့ရွာအလယ်မှာရှိတဲ့သစ်ပင်ကြီးတပင်အောင်ပြင်များကြီးတစ်ချက်ခင်းထားတာတို့တော့အဲ့ဒီပင်များပေါ်မှာတင်မလွဲနေထိုင်ပြီးတော့သစ်ပင်ကြီးကြောနဲ့မှီပြီးခစ်တာအပန်းဖြေနေလိုက်တာအဲ့ဒီအချိန်ပတ်ဝန်းကျင်ကလည်းလေကလေးကတပြူးပြူးနဲ့တိုက်ပေးလိုက်တော့မော့ပန်းလာတဲ့ဒီအကျဉ်းသားသစ်ပင်လေးမိပြီးတော့မေးကနေဆိုကြာကန်ဒီအချိန်ရောက်ပြီမေးဖြစ်လာတဲ့အချိန်ကျမှအကျဉ်းသားကိုလာပြီးတော့မိတ်ကောင်းဆွေကောင်းကသတိပေးပြန်နေတဲ့ကဲလိုက်ဆိုကြည့်ဓမ္မတတာဓမ္မနောက်ထင်ဘွား၍6ပါးအာယတနာကောင်းကြံလာ၏ဓမ္မတတ္တာနောက်ဆင့်ပွား၍6ပါးအာယတနာကောင်းကြံလာ၏ဓမ္မတတ္တာနောက်ဆင့်ပွား၍6ပါးအာယတနာကောင်းကြံလာ၏မေကောင်းဆွေကောင်းကအနီနာနေကပ်ပြီးတော့ပြောလိုက်တဲ့အမောင်အကျဉ်းသားဟာကောင်ဇလောက်ရန်သူတွေအနီကလိုက်လာတာမင်းအိတ်နေရသေးလားအဲ့ရကထားဒီရွာတဲ့ဓမြ6ယောက်ရောက်လာပြီတဲ့ဓမြဘယ်နှယောက်တယ်လဲဓမြ6ယောက်ရောက်လာပြီအဲ့ဒီဓမြတွေကဒီရွာတဲ့တိုက်နေကြဓမြတွေကသူတို့တိုက်တော့အခုလူလည်းမရှိပစ္စည်းလည်းမရှိတော့ဘူးအဲ့ဒါထားလာပြီးတော့တိုက်အောင်မယ်အထဲမှာတွေးတဲ့လူယူသွားမှာမင်းလက်ထက်ပစ္စည်းတွေ့ပစ္စည်းယူမှာပစ္စည်းမရှိလူဖမ်းပြီးတော့ကျွန်အဖြစ်နဲ့ခိုင်းမှာဓမြ6ယောက်ရောက်လာနေပြီမင်းပြေးတော့အမောင်ဆိုပြီးတော့အကျဉ်းသားကိုမိတ်ကောင်းဆွေကောင်းကအနီနာကနေပြီးတော့သတိပေးလိုက်တဲ့အခါကျတော့ဟဲ့ဓမြတွေလာပြီဟဲ့ဆိုပြီးတော့အကျဉ်းသားလူလက်ထပြီးတော့ပြေးပြန်ပြီတဲ့ပြေးတဲ့အကျဉ်းသားရဲ့နောက်ကိုဓမြ6ယောက်နဲ့လိုက်လာပြန်ပြီရန်သူဘယ်နှမျိုးရှိသွားမလဲ4မျိုးရှိသွားပြီရန်သူ4မျိုးလိုက်လာတာအဲ့တော့ရန်သူလေးမျိုးလိုက်ပြီဆိုတော့ဒီအကျဉ်းသားမနာရတော့ဘူးရေမတော့ရလည်းမတူဘူးအသက်မရှင်မို့ကအရေးကြီးတယ်ဆိုပြီးတော့သူပြင်းတအားကြောင့်ကြုံပြီးတော့ပြင်းရင်လည်းနောက်တစ်ချက်လှည့်ကြည့်လိုက်တယ်နောက်တစ်ချက်လှည့်ကြည့်လိုက်တော့ဘာတွေ့လဲမွေကြီး၄កောင်ကလည်းခြေရာကိုနမ်းနမ်းပြီးတော့လိုက်နေတာဒီကောင်ဘယ်ဘက်ပြေးလဲဒီကောင်ခြေရာနမ်းလိုက်ဒီကောင်ကခြေရာနမ်းလိုက်နဲ့တရှူးရှူးနဲ့ပြေးလိုက်လာတာသူတွေ့နောက်အဲ့ဒီနောက်ကနေလူသားသမား၅ယောက်ကလည်းဓာကြီးကိုမြှောက်ပြီးတော့လိုက်လာတယ်သူကျော်ကလည်းပဲတန်လျက်ကိုနောက်ပြန်ဖွက်ပြီးတော့သူကလိုက်လာတယ်အဲ့ဒီနောက်ကဓမြ6ယောက်ကလည်းပဲဒီကောင်ထွက်ပြေးသွားတဲ့တို့လိုက်မယ်ဆိုပြီးတော့ရန်သူ၄ဦးအစင်အတိုင်းပြေးလိုက်လာကြတယ်အဲ့ဒီရန်သူ၄မျိုးကိုတွေ့လိုက်တဲ့အခါကျတော့ငါဒီအတိုင်းနေလို့တော့မဖြစ်ဘူးပြေးမှလွတ်မယ်လွတ်အောင်ပြေးမှဖြစ်မယ်လွတ်အောင်ပြေးမှဖြစ်မယ်ဆိုပြီးတော့အဲ့ဒီအကျဉ်းသားဟာရမနေအားတော့ပဲနဲ့အာကုန်ဒုက္ခပြင်းနေရှာတယ်တဲ့မပြေးဘူးလားပြေးလားပြေးပါဘူးရရင်ဘာလို့မှလဲအတခံရမေငွေကြီးလေးကောင်ကလည်းသူ့ကြောင့်ရင်သူ့ကိုက်မင်းလူသားသမား၅ဦးကလည်းသူနဲ့တွေ့သူခောက်တတ်ပြမှာပဲသူ့ကျော်ကလည်းပဲခေါင်းဖြတ်ပြီးတော့ဘရင်ထံခေါင်းယူသွားမှာဟောဒီမှာအရှင်မင်းကြီးခိုင်းတဲ့ခေါင်းဖြတ်ခဲ့ပါပြီရော့ဆိုပြီးတော့ဆက်သပြီးဆုလက်တွေသူကလည်းယူလိုက်မင်းဓမြ6ယောက်ကလည်းမိလို့ကတော့မင်းကိုကတတလုံးမသက်တော့ဘူးခြေတော့ထုခတ်ပြီးကြောအဖြစ်ခိုင်းစားမင်းဆိုပြီးတော့အကြံကြီးတွေနဲ့လိုက်လာတာငါရက်လို့မဖြစ်ဘူးဆိုပြီးတော့အကျဉ်းသားကြောက်လန့်ကြားနဲ့အာကုန်ဒုက္ခပြေးရှာတယ်တဲ့အဲ့ဒီပြေးတဲ့အကျဉ်းသားနောက်ကိုရန်သူ၄မျိုးကလည်းတန်းစီပြီးတော့လိုက်နေတယ်ပြေးတဲ့လူကပြေးလိုက်တဲ့လူကလိုက်ပြေးသူတယောက်လိုက်သူတတိုင်းပဲတဲ့လိုက်သူက၄မျိုးတတိုင်းအဲ့ဒီလိုလိုက်ရင်လိုက်ရင်ကနေပြီးတော့ပြင်းရင်ပြင်းရင်နဲ့အကျဉ်းသားရှေ့မှာဗာတွေ့လိုက်လဲဆိုတော့ပင်လေပြင်းကြီးတွေ့လိုက်ပြီတဲ့ဗာကြီးတွေ့လိုက်ပါလေကဲလိုက်ဆိုကြည့်ဩကလေသွဲရေနဲ့ကြဲဤဝဲဘက်ကြ
ဘက
်ကာယကညာလဘေဘယံယံသူပြွန်ဤဩကလေးသွင
်
ရေနဲ့ကျဲ
ဤ
ဤဝဲဘက်က
ြ
ဘက်ကာယကညာလဘေဘယံ
ယ
ံသူပြွန်ဤဩကလေးသွင
်
ရေနဲ့ကျဲ
ဤ
ဤဝဲဘက်က
ြ
ဘက်ကာယကညာလဘေဘယံယံသူပြွန်ဤဩကလေးသွဲရေနဲ့ကျဲဤဝဲဘက်ကြတက္ကယကညာလဘေဘယံယံသူပြွန်ဤအကျဉ်းသားပြင်းရင်ပြင်းရင်နဲ့ရှေ့မှာရေပြင်ကျဲကြီးပင်လယ်ကြီးကိုတွေးလိုက်ပြီတဲ့ရေပြင်ကျဲကြီးပင်လယ်ကြီးကိုတွေးလိုက်တဲ့အခါကျတော့ရှေ့ဆက်ပြေးလို့ရပါဦးမလား မရဘူးအကျဉ်းသားစိတ်ပြတ်သွားပြီသွားပြီရေပြင်ကြီးရှေ့မှာခံနေပြီငါဘယ်လိုလုပ်ပါမလဲနောက်ကျောင်းကိုပြန်ကြည့်တော့ရန်သူလေးမျိုးကလိုက်လာပြီမွေကြီးတွေကလည်းပပြင်းတွေထောင်းလို့လူသားသမားငါးဦးကလည်းဓာကြီးတွေမြောက်ကမြောက်ကနဲ့ရှေ့မှာရေပြင်သူတို့လည်းလှမ်းမြင်နေရပြီမင်းတော့ကွာမိပြီဟဲ့ဆိုပြီးတော့ငွေကြီးတွေကလည်းသဘောကျအချင်းလူသားသမားငါးဦးကလည်းသဘောကျသူချိုကလည်းပဲပြုံပြုံပြုံပြုံနဲ့လှမ်းကိုနောက်ပြန်ဖွဲဓမြတွေကလည်းသဘောကျချွေးတွေတုပ်ပြီးတော့လိုက်နေတယ်အချင်းသားအဲ့ဒီရေပြင်ဘေးမှာဒုက္ခတွေများနေပြီကြည့်စမ်းဟောဒီရေပြင်ကြီးကအကျယ်ကြီးပဲငါချက်ကူးလို့လည်းလွတ်မှာမဟုတ်ဘူးနောက်ပြန်ကြည့်လိုက်တော့လေဒီဘက်ကမ်းမှာရန်သူတွေဒီဘက်ကမ်းမှာဘယ်သူတွေလဲလေဒီဘက်ကမ်းမှာရန်သူတွေသူ့လက်ကြည့်လိုက်တော့ရန်သူလေးမျိုးကလည်းနောက်ကထက်ချက်မကွာကန့်လျက်ပအောင်လိုက်လာပြီတဲ့အဲ့ဒီတော့သူစဉ်းစားတယ်ဒီရေပြင်ကဖြတ်ကူးမှာဖြစ်မယ်ဟဲ့ဆိုပြီးတော့ကန္နာတလျှောက်ကိုအပြေးသွားကြည့်လိုက်တယ်ဟောဘက်ကမ်းကိုကူဖို့အတွက်ဩတရပေတုဝါနာဝါဝါနတ်တိဩဒရပေတုဝါဒီဘကံကနေဟိုဘကံကိုဖြတ်ကျော်မဲ့တရားဆိုတာလည်းနတ်တိမရှိဘူးတလောက်ကျဲတဲ့ရေပြင်ကျဲကြီးဘသူကတရားဆောက်ပေးမလဲဟိုဘကံကူးကျင်နုံးလို့ဆိုပြီးတော့တရားကိုပြေးကြည့်လိုက်ပြန်တော့တရားလည်းမရှိနာဝါဝါဟိုဘကံကိုလွတ်အောင်ကူးပြေးမယ်ဆိုတဲ့လေကလည်းပဲမရှိနေလည်းပဲကူးပြေးဖို့သူလိုက်ရှာတာကံမတရှောင်းနှံ့နေတာပဲတဲ့အဲ့ဒီနှံ့နေတဲ့ကံမတရှောင်းမှာလေဆိုတာအရေးအယောင်တော့မတွေ့ရဘူးဒုက္ခပဲရန်သူလေးဥသာမိလိုက်ရင်တော့ငါ့ကိုတွေးရတင်ချင်ဓမ္မတိုင်းဆိုခုတ်ပိုင်းတက်ကြတော့မှအခုရေပြင်းကြီးကလည်းခံနေပြီးငါဘာလုပ်ရမလဲလို့အကျဉ်းသားစိုးရိမ်ဒုက္ခတွေများနေပြီတဲ့ကဲဟိုဘက်ကလည်းရေပြင်းကြီးဒီဘက်ကလည်းရန်သူကူးလို့မလုပ်ဘူးဆိုသူအတတ်မခံဘူးကခံရမှာလားခံရမေးအဲ့ဒါကြောင့်သူကလန့်နေတာဩကလေးသွဲရင်နဲ့ကျဲဤဝဲဘက်ကြတက်ကရကံမြားလဘေဘယံရန်သူပြွန်ဤဒီဘကံကြည့်လိုက်တော့ရန်သူတွေနဲ့အဲ့ဒီပင်လေပြင်ကြီးဟိုဘကံကိုနှံ့ကြည့်လိုက်တော့ခတ်မှုံမှုံသူတွေ့လိုက်တယ်။ဟိုဘကံမှာကကြည့်လိုက်တော့သပင်လေးနဲ့ဘုံဘိပန်လေးနဲ့အဆောက်အဦတွေနဲ့အေးချမ်းလိုက်တာမှတ်မြော်ကြည့်လိုက်တော့ဟိုဘကံကအေးချမ်းနေဟိုဘကံကဗားတယ်လေ
။
ဒီဘကံကရန်သူတွေဟိုဘကံကအေးချမ်းနေကဲဘယ်မှာနေမလဲ။ဟုတ်ပဲကန်းကူးရမေးဒါပေမဲ့ကူးစရာလှေရှိလား
ရှိပါဘ
ူးလှေလည်းမရှိဘူးတရားဟောရှိရဲ့လား
ရှိပါ
ဘူးမရှိဘူးကူးလည်းကူးကျင်လိုက်တာပြောမနေနဲ့ဟိုဘက်ကမှန်းမျောကြည့်လိုက်တဲ့အခါကျတော့ဟိုဘက်ကမှဘုံဘိတ်မှအဆောက်အဦတွေကြည့်လိုက်တော့လည်းနေကျင်စရာပြတ်တက်တဲ့အထွတ်တွေနဲ့အေးသစ်ပင်တွေကလည်းပဲအသီးအမဲတွေအသီးရောင်တွေနဲ့လွှမ်းပြီးတော့ဝဝင့်နေတယ်ကဝေဝေအဲ့ဒီကန္နာကိုလှန့်ကြည့်လိုက်တော့သဘောကျတယ်ငါဟိုဘက်ကရောက်အောင်သွားကျင်လိုက်တာတဲ့သွားကျင်တော့သွားကျင်တဲ့ကုစရာမရှိဘူးဆိုပြီးတော့အဲ့ဒီနာလက်မှိုင်ချနေလို့ရှိရင်ရန်သူအတတ်မခံဘူးကခံရမှာလားကဲဒါမြင့်ဘာလုပ်ရမလဲဖောင်ဖွဲ့ရမေးဘာလုပ်ရမလဲဖောင်ဖွဲ့ရမေးလှေမရှိတရားမရှိလို့လက်မှိုင်ချတယ်ဆိုရင်အတတ်ခံရမှာပဲတဲ့အဲ့ဒီအတိုင်းပဲအတတ်တော့ခံလို့မဖြစ်ဘူးငါရရနီးနဲ့လွတ်အောင်ပြေးမယ်ဆိုပြီးတော့ပင်လေကန်းဆက်မှာရေလိုင်းနဲ့ရိုက်တင်ထားလို့ကြံ့နေတဲ့သစ်ကိုင်းချောက်သစ်တုံးတွေကိုလိုက်ပြီးတော့ဆင်းအဲ့ဒါတွေစုစုစုစုပြီးတော့၃လ၅တုံးလောက်ရတဲ့အခါကျတော့သစ်တုံးတွေစီထားစီထားပြီးတဲ့အခါကျတော့တခါဘေးနားမှာရှိနေတဲ့ပင်လေကန်းကြီးပေါက်နေတဲ့မြက်ပင်ရှည်ကြီးတွေကိုလိုက်ပြီးတော့ဆွဲနှုတ်အဲ့ဒါတွေကျိုးလို့ချစ်ပြီးတော့သစ်တုံးတွေကိုကျိုးတည်ပြီးတော့ဖောင်ဖွဲ့လိုက်ပြီးငါလက်နဲ့ငါခြေကိုအကုမှဖြစ်တော့မင်း အာကိုမှဖြစ်တော်မယ်ဆိုပြီးတော့ခြေထောက်နဲ့လက်အာကိုပြီးတော့အဲ့ဒီကန္နာတစ်လျှောက်မှတက်တုံးနေကောက်တက်ခိုင်းချောက်တွေကောက်ပြီးတော့မျက်ပင်တွေနှုတ်ကြိုးတုပ်ပြီးတော့ဖောင်ကြီးတစ်စီးဖွဲလိုက်ပြီတဲ့ဩကဒေသွဲရင်နဲ့ကျဲဤဤဝဲဘက်ကြတက်ကာယကံမြာလဘေဘယံရန်သူပြွန့်ဤကက်လိုက်ဆိုကြည့်ပါရှ िख ံတော်မဲ့ဖောင်ဖွဲ့ရှဲ၍ခြေလက်ဝိရိယကုခမလျင
်
ဘဝမာကံနေဘူးနန်းသို
့
ကုတန်ထုတ်ချောင
်း
ဝေလွန်မြောက်မြည
်
ကျိုးထောက်တင်ကြပြီတက
ား
ရှ िख ံတော်မဲ
့
ထောင်ဖွဲ့ရှဲ၍ခြေလက်ဝိရိယကုခမ်းမှလျင
်
ဘဝမာကံနေဘူးနန်းသို့ကုတန်ထုတ်ချောင
်း
ဘေလွန်မြောက်မြည
်
ကျိုးထောက်တင်ကြပြီတကားကဲအဲ့ဒီလိုကုခရမေတဲ့ကိုကြည့်ကိုလက်ကိုဝိရိယကိုအာကိုပြီးကုခမှာအဲ့ဒီအကျဉ်းသားဟာဘေးနားမှာပြင်းနေပြီးတော့အကယ်၍မြန်ဖောင်မဖွဲ့ခဲ့ရင်ဖောင်ဖွဲ့ပြီးတော့လေးပေါ်မတက်သေးဘူးကွာငါပြေးလာတာပင်မန်းတယ်ဆိုပြီးတော့အဲ့ဒီနားမှာခိတ္တကဏနားနေလိုက်မယ်ဆိုရင်ရန်သူတွေမမိဘူးလားမိပါလ
ား
အခုဖောင်တော့ဖွဲ့ပြီးပြီသူ့မှာလွန်စရာတက်ကမရှိဘူးဖောင်ကြီးကတော့ဖွဲ့ပြီးပါပြီဒီဖောင်ကြီးကလည်းရေထဲထွက်ချရအောင်မယ်မချရသေးဘူးအဟောကလည်းပဲအကျဉ်းသားတွေကလည်းဂျန်သူတွေကလည်းနောက်ကနေလိုက်လာလိုက်လာတဲ့ဂျန်သူတွေလည်းအနိကလော်တဲ့ကလည်းမရှိဖောင်ကြီးနဲ့ရေတဲ့ဆွဲချလို့မရသေးနဲ့လက်မိုင်ချနေတဲ့ဒီအကျဉ်းသားကဲတကယ်လို့များသူ့နောက်ကျရင်အတတ်မခံဘူးလားခံရမလ
ား
ခံရမေးတဲ့ကဲဒီတော့ဖောင်ရေတဲ့ဆွဲချရမှာနဲ့ဟိုရန်သူတွေအနည်းကလိုက်လာလို့အသက်ခံအမှန်နဲ့ဥစဉ်လို့ယောဂီတွေလိုက်လာတဲ့လူကလည်းအဝေးကြီးကလိုက်လာတာဖောင်ကလည်းပဲလော်တက်ကရှာအောင်မှာဆိုတော့လောလောဆယ်ရှာမတွေ့သေးတော့မနေ့ကျင်ကြမှာဆက်ရှာတာကောင်းမှန်းနဲ့နော
်
အဲအဲ့တော့လော်တက်ရှာအောင်မှာဆိုတော့တော်တော်လေးတော့ကြာအောင်မှာကဲရှာပါစေဦးနော်ဒေတိတော်မေအယံဓမ္မောဗုဒ္ဓေနာဟိစ္စာပါတိတော်ဒေနာတာပေဒုက္ခယံဒုဇနာအိဋ္ဌသမင်ကိနောဘောဓိနာရံတဆုတယံဘူးကံတူနိုင်မမြင်ဂေါတမဘုရားရှင်သည်အာယသပါတိတော်ထံဂရိုင်းဘယပြပြသာသတိကယုဆိုရေဟောကြားအပ်တော်အယံဓမ္မောယံသူနှင့်သာပေါင်းနေသည်ဆိုတဲ့ဤတရားဒေသနာတော်ကိုမေမယတရားပုဂ္ဂိုလ်ခေါ်သောတမောအကျုံနှုတ်သည်ဒေတိတော်တကားကမတွေသိစေမှတ်စေကျင့်နိုင်ပါစေဤအနေဖြင့်ကောင်းစွာမတွေ့ဟောကြားခဲ့ပါပေမည်ကေနပုံညေနတို့ကဲ့သို့စီဘူးဓမ္မရဏာကုသိုလ်ထူးကြောင်းသာပဲလူရရနာပြားပြားပြမမကျွင်းခပင်ဟုတ်သောအလုံးစုံကုန်သောဇဏတရားနာပရိသတ်နှင့်တကွာတတ်တော်ဟုနတ်သူပြမပေါင်းများစွာတို့သည်ဣဒ္ဓသမင်ကိနောမိမိတို့လောလာတောင်းတသောဣဒ္ဓမင်္ဂလာကောင်းကြောချမ်း